Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်တဲ့နေ့ကိုဘုံညာဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဘုံလန်းတန်တင်တက်ဆက်ပြည်နယ်နဲ့လူဝီဇီယနာပြည်နယ်တွေကိုသမ္မတထရန့်စနေနေ့ကသွားပါတယ်။ဒီကပြည်နယ်ကကြမ်းဖက်မှုတွေကိုအဆုံးသတ်အောင်လုပ်ဖို့ဤတဲ့နိုင်ငံသားရေးဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ကမ္ဘောဒီးယားတိုက်ခိုက်ကောင်းဆောင်တဦးကိုနိုင်ငံတော်ပုံကံမှုဆွဲချက်နဲ့အစိုးရကဖမ်းလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတရားစွဲဆိုခံထားရတဲ့သတင်းသမားတွေကိုတက်မတော်ဘက်ကအမှုကြေးအေးပြီးတော့ပိတ်သိမ်းပစ်လိုက်တဲ့အခြေအနေနဲ့ပတ်သက်လို့
So I think first of all, this release is a good news in itself, but we should.
The last one, because when it was Siyong Lusha, need to Benjamin Ismaye Tongta Chene to Jaja Yamaba. The car, Nyamaji Manangan Jaye, at the Nyashin Police, you will look at it, and Uang King and Nyamaji Tongta Chene, Idian Atomi, Tim Bini, Dola Latanya, English, and Azagule, Lila Jaya Mavashin. A cool Yenzo, not certain ballad, don't yet the name, the name, and take down Yamid and Nangaraka to Dinu, who could just say Nek, Gunyang, we are going to grab your Japi Javashin.
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့ကမုန်တိုင်းတန်တဲ့တက်ဆက်ပြည်နယ်ဟျူစတန်မြို့နဲ့လူဝီဇီယားနာပြည်နယ်လိတ်ချောလ်မြို့တွေကိုသွားပြီးမုန်တိုင်းတန်တဲ့သူတွေနဲ့တွေ့တွေ့ပါလေ။လူဝီဇီယားနာပြည်နယ်ကိုကနဒါဝင်တဲ့အချိန်မှာမစ္စတာထရမ့်ကသတင်းတော့တွေကိုဘာမှပြောမသွားဘဲမုန်တိုင်းတန်တဲ့သူတွေနဲ့တွေ့ဆုံပြီးပြန်လည်ထူထောင်ရေးအလင်းမြန်လုပ်ပေးမယ်လို့ကတိပေးခဲ့ပါလေ။စနေနေ့စောပိုင်းကတက်ဆက်ပြည်နယ်ဟျူစတန်မြို့က First Church of Berlin ခရီးရန်ဘုရားကျောင်းမှာရေပိဒုက္ခသည်တွေကိုစကားပြောတာမှာတော့လို့ဆရာတွေအများကြီးရှိနေသေးပေမဲ့ရေကကျနေပါပြီ။ရက်ွက်တွေကိုကြည့်လိုက်ပါ။မနေ့တုန်းကတော့မှရေရှိနေသေးပြီးဒီကနေ့ကျတော့အားလုံးရှင်းလင်းပြီးနေပါပြီ။တကယ်ကိုအလုပ်စူးစားသူတွေဒီမှာရှိတယ်ဆိုတာကျွန်တော်ပြောပြစေလို့သမ္မတထရမ့်ကပြောသွားပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းနဲ့ခံထားရတဲ့ဟျူစတန်မြို့မှာစူးစူးရွားရေကြီးတဲ့တံကိုခံနေရတဲ့တက်ဆက်ပြည်နယ်သားတွေကိုအားပေးဖို့အတွက်တရင်တပတ်အတွင်းမှာပဲဒုတိယအကြိမ်ဖြစ်သမ္မတထရမ့်အဲ့ဒီကိုသွားတာပါ။ဒီကိစ္စမှာသမ္မတကတော်မီလီနီယာထရမ့်လည်းပါသွားပါတယ်။သမရဟာအခုဒီချိန်မှာတော့ဒေတာကန်တွေလိုအပ်ပြီးတွေနဲ့ပြည့်စုံပါတယ်။အင်ကာနေ့ပထမတစ်ချိန်သွားချိန်တုန်းကတော့အဲ့ဒီလိုတွေ့ဆုံတာမရှိခဲ့ပါဘူး။မုန်တိုင်းတန်ကိုအစိုးရကဘယ်လိုတုံ့ပြန်လှုံ့ဆော်ပေးတယ်ဆိုတဲ့အပေါ်ကိုပဲသမရကလုံးဝအာရုံစိုက်ပြောဆိုပြီးအကြက်တဲအချိန်ဒီပေါ်ကိုချင်းစာနာမှုမပြတဲ့အတွက်ဝေဖန်ခံခဲ့ရပါတယ်
။ကညာနိုင်ငံရဲ့တရားရေးစနစ်မှာပြဿနာတွေရှိနေတာကြောင့်ဒါကိုပြုပြင်ရလိမ့်မယ်လို့ကညာသမရဥဟုရုကညာတကစနေနေ့ကပြောလိုက်ပါတယ်။ရွေးကောက်ပွဲမှာကညာတအနိုင်ရခဲ့တာကိုပယ်ဖျက်ကြောင်းတရားရုံးချုပ်ကကြေညာလိုက်ပြီးဒါမဲ့ရပောင်း60အတွင်းရွေးကောက်ပွဲအသစ်တစ်ခုလုပ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ထွက်လာပြီးနောက်တနေ့မှပဲသူကအဲ့ဒီလိုပြောလိုက်တာပါတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဒီဆုံးဖြတ်ချက်ကိုသူ့အနေနဲ့လေးစားလိုက်နာသွားမှာဖြစ်တယ်လို့ပြောပါတယ်တရားရေးစနစ်ကိုထိန်းချုပ်ထားလေးရှိတဲ့အာဖရိကတိုက်မှာဒီဆုံးဖြတ်ချက်ဟာမကြုံစဘူးတဲ့လောက်ရဖြစ်တယ်လို့အာဏာရထားတဲ့ပုဂ္ဂိုလ်တယောက်ကရွေးကောက်ပွဲအနိုင်ရတာကိုဆန့်ကျင်ပြီးတရားရုံးကဆုံးဖြတ်လိုက်တာဟာလေအာဖရိကတိုက်မှာဒါပထမဆုံးကြိမ်ဖြစ်ပါတယ်သမရရဲ့အခုနောက်ဆုံးမှတ်ချက်စကားဟာတရားရေးစနစ်နဲ့ပတ်သက်လို့တောက်ကြနေကပွင့်လင်းစွာဝေခံခဲ့ပြီးနောက်ဒုတိယအကြိမ်ထပ်မံပြောဆိုတာဖြစ်ပါတယ်။တရားရုံးချုပ်ဟာပြည်သူ့ရဲ့ဆန္ဒကိုလစ်လျူရှုနေပြီးတရားသူကြီးချုပ်နဲ့အပေါင်းပါတွေဟာလူညစ်တယ်လို့နိုင်ရိုဘီမြို့တော်မှာတောက်ကြနေကလုပ်တဲ့လူမှုစည်းဝေးပွဲမှာသမရကန်ညာတာကဆွဆွဲပြောဆိုလိုက်ပါတယ်
။အမေရိကန်ပြည်ထောင်စုမှရှိတဲ့ရုရှားတန်ဖွဲ့အစည်းအဝေးတွေကိုဝင်ရောက်ရှာဖွေဖို့စီစဉ်ထားတဲ့ပေါ်မော်စကိုမြို့တော်မှာရှိတဲ့အမေရိကန်တန်တမန်တူကိုရုရှားနိုင်ငံသားရဲ့ဌာနကစနေနေ့မှာဆင့်ခေါ်ပြီးတရားဝင်ကောက်ွက်လိုက်ပါတယ်။ဝါရှင်တန်မြို့တော်ကရုရှားတန်တမန်အစအုပ်တစ်ခုကိုတရားမဝင်ဝင်ရောက်စစ်ဆေးဖို့စီစဉ်ခဲ့တာနဲ့ပတ်သက်ပြီးမော်စကိုမြို့တော်ကအမေရိကန်တန်ရုံဒုတိယအကြီးအကဲအန်ထိုနီ F. ဂော့ဖရီးကိုဆင့်ခေါ်ခဲ့တယ်လို့ရုရှားနိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အဲဒီတန်တမန်အစအုပ်ဟာစနေနေ့ကဖိတ်ပြရတော့မှာပါ။စီစဉ်ထားတဲ့ဝင်ရောက်စစ်ဆေးမဲ့ကိစ္စဟာမကြုံစဘူးရန်လူတွေလို့ရဖြစ်ပြီးရုရှားတန်တမန်အစအုပ်ထဲမှာထောင်ချောက်ဆင်မဲ့ပစ္စည်းတွေထည့်ဖို့အခွင့်အရေးအဖြစ်အမေရိကန်အာဏာပိုင်တွေကအသုံးချသွားနိုင်ခြင်းရှိတယ်လို့ရုရှားကပြောပါတယ်။လွန်ခဲ့တဲ့လတွေအတွင်းအမေရိကန်နဲ့ရုရှားအကြားတန်တမန်ရေးအကြားအပြန်အလှန်လက်တုံ့ပြန်တာပြီးရှိထားပြီးတော့ဝါရှင်တန်ကရုရှားတန်အဆောက်အဦးဟာပိတ်ပစ်ရမယ့်အဆောက်အဦးသုံးခုတည်းကတစ်ခုဖြစ်ပါတယ်။နောက်အဆောက်အဦးနှစ်ခုကတော့ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာပါ။အဲ့ဒီအဆောက်အဦးတစ်ခုခုကိုဝန်ရှာဖို့ရည်ရွယ်ထားသလားဆိုတာအမေရိကန်ဘက်ကအခုချိန်ထိဘာမှမပြောသေးပါဘူး။ ီလိုဝင်ရောက်ရှာဖွေတာမျိုးဟာရုရှားနိုင်ငံသားတွေရဲ့လုံခြုံရေးအပေါ်တိုက်ရိုက်ချင်းချောက်မှုဖြစ်စေလိမ့်မယ်လို့ရုရှားနိုင်ငံကြားရေးဌာနပြောခွင့်ရသူသမီးမာရီယာဇာခါရူဗာကပြောထားပါတယ
်။အမေရိကန်တပ်တွေကဘုံကျဲတိုက်ခိုက်မယ်လို့ချင်းချောက်ထားတဲ့ကြားကပဲစီးရီးယားနိုင်ငံရှေ့ချမ်းမှာပိတ်မိနေတဲ့ IS သွေးကြွအုပ်စုဟာအီရတ်နယ်စပ်နားကအစွန်းရောက်မွတ်စလင်အုပ်စုတစုထိန်းချုပ်ထားတဲ့နယ်မြေဘက်ကိုကားလမ်းညီနဲ့စွန့်ခွာနေကြပါတယ်။ IS အုပ်စု Hezbollah စစ်သွေးကြွနဲ့စီးရီးယားအစိုးရတပ်တွေကြားအပြစ်ရတဲ့သဘောတူညီချက်ရဲ့ဒစိမ့်တွေတအဖြစ်ဒီသတင်းပတ်အစောပိုင်းက IS စစ်သွေးကြွ300လောက်နဲ့သူတို့မိသားစုဝင်တွေဟာစီးရီးယား Lebanon နယ်စပ်ကနေစွန့်ခွာနေကြတာပါ။အပြစ်ရတဲ့သဘောတူညီချက်ကိုဖြည့်ဆည်းတဲ့အနေနဲ့စီးရီးယားအစိုးရတပ်တွေထိန်းချုပ်ထားတဲ့ဒေသကိုဖျက်ပြီးဘတ်စကား18ဆင်းရှိတဲ့ IS တပ်တွေရဲ့ရင်နှန်းကိုစီးရီးယားတပ်တွေကလုံခြုံရေးပြီးခဲ့ကြောင်းလေဗနွန်ကရှီယာတွေဖြစ်တဲ့ Hezbollah အုပ်စုကပြောပါတယ် IS ရင်နှန်းတွေအရှိတ်ကူးပြောင်းမှာကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေကဟန်တားခဲ့ပြီးအဲ့ဒီရင်နှန်းကိုအစိုးရဘက်ကလူတွေအကူအညီသွားပေးမှာကိုလည်းတားမြစ်ခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ Hezbollah ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီဝေဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေ့တင်းလေးမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာမွတ်စလင်တွေကိုရောတခြားလူမှုဝန်ဝိုင်းတွေကိုပါထိခိုက်နေတဲ့အကြမ်းဖက်မှုနဲ့မလိုမုန်းထားပယ်လိုက်မှုတွေအဆုံးသတ်စေဖို့လှုံ့ဆော်မှလို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီး Boris Johnson ကမြန်မာဆွေရောက်ကိုတိုက်တွန်းလိုက်ပါတယ်။ဒေါက်ဆန်းစုကြည်ဟာမိမိတို့ခေတ်ရဲ့အတူယူအားကြောက်ွယ်အကောင်းဆုံးလူပုဂ္ဂိုလ်တူဖြစ်ပေမဲ့သူ့အဆိုအားဖြင့်ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကတော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်ပျက်စီးစေတယ်လို့စက်တင်ဘာလ2ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပြောထားပါတယ်။နိုင်ငံကိုခင်မြောင်လောက်တာမှာကြီးမားတဲ့စင်ခုံမှုတွေကိုဒေါ်ဆန်းစုကြည်ရင်ဆိုင်နေရကြောင်းနိုင်ငံကိုညီညွတ်အောင်လုပ်ဖို့သူ့ရဲ့ထူးခြားတဲ့အရည်သွေးတွေအရည်ချင်းတွေအားလုံးကိုအခုအခါမှာအသုံးပြုနိုင်မယ်လို့မျှော်လင့်ကြောင်းမြန်မာစစ်ဖက်ရဲ့ထောက်ခံပံ့ပိုးမှုကိုဒေါ်ဆန်းစုကြည်ရဖို့နဲ့ငင်းကြင်းဆိုင်ရာသူ့ရဲ့ကြိုးပမ်းချက်တွေအချီးနှီးဖြစ်မသွားဖို့အထူးအရေးကြီးကြောင်းဒီလိုဆောင်ချက်မှာဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံကလူလူအားလုံးမိမိတို့ရဲ့အပြည့်အဝထောက်ခံမှုကိုရကြမှာဖြစ်ကြောင်းပြည်ထောင်ဝန်ကြီးဂျွန်ဆန်ကပြောထားပါတယ်ထုတ်ပြန်ချက်မှာဖော်ပြထားတာအရရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့နွမ်းပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုဝန်ဝိုင်းတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်ပြည်ထောင်ပေါင်စတာလင်ရှစ်တန်းဒီပါ UK နိုင်ငံကအကူအညီပံ့ပိုးပေးခဲ့ပါတယ်။ဒီတင်ပတ်အစောပိုင်းကလည်းကုလသမဂ္ဂလူမျိုးရေးကောင်စီမှရခိုင်ပြည်ရေးဆွေးနွေးဖို့ပြည်ထောင်ကကမကထပြုတင်သွင်းခဲ့တာပါ။ရခိုင်ပြည်နယ်မှာအခြေခံအကြောင်းရင်းတွေကိုကံကြွယ်ဖြေရှင်းဖို့လည်းမြန်မာအစိုးရကိုပြည်ထောင်နိုင်ငံကတိုက်တွန်းထားပါတယ
်။ကမ္ဘောဒီးယားထက်ကန်ခေါင်းဆောင်ခမ်ဆိုကာကကိုနိုင်ငံတော်တစ္ဆာဖောက်မှုဆွဆွဲခြင်းနဲ့တင်းတွင်နေအစောပိုင်းကဖနွန်ပင်မြို့မှာဖမ်းဆီးလိုက်တယ်လို့ဝိုင်းရင်ဝန်ကြီးချုပ်ဟွန်ဆင်ကပြောပါတယ်။ကမ္ဘောဒီးယားအစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ခမ်ဆိုကာနဲ့အတူအခြားပုဂ္ဂိုလ်တွေနိုင်ငံသားတွေပူးပေါင်းပြီးကမ္ဘောဒီးယားဘီရင်နိုင်ငံတော်ကိုအန်ဒီယေပြုမဲ့ပြုဝဲပူးပေါင်းကြံစီမှုအတွက်ဗီဒီယိုမှတ်တမ်းနဲ့တက်သည့်ထောက်ထားတွေရတာကြောင့်ဒီလိုရဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလာမယ့်နှစ်တည်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိပြီးအနှစ်30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆင်ကိုအတက္ကံနိုင်ငံရေးပါတီကစင်ခေါ်နိုင်လောက်တဲ့အခြေအနေမှာတိုင်းပြည်ထဲတင်းမာမှုတွေတိုးလာနေပါတယ်။ခမ်ဆိုကာရဲ့သမီးဖြစ်သူနိုဗိုဗီဆီယာခမ်ကဟာ CNRP ပါတီရဲ့အရာရှိတူဖြစ်ပြီးခမ်ဆိုကာနဲ့သူ့ရဲ့လုံခြုံရေးအဆောက်အအုံကိုဖမ်းဆီးသွားကြောင်းသူမရဲ့ Twitter စာမျက်နှာမှာရေးပါတယ်။သူတို့ကိုဖမ်းဝမ်းလမ်းမပါပဲလက်ထိတ်ခတ်ပြီးမြို့တော်ခမ်းမမှာရဲကထိန်းသိမ်းတာကြောင့်ခမ်းဆိုခအိမ်ကိုရဲအင်အား100ကျော်200လုံးနဲ့ဝင်ရောက်စီးနင်းခဲ့ကြောင်းသတင်းဖြစ်သူကပြောပါတယ်။အစိုးရလိုလာတဲ့ website တစ်ခုမှာတော့ခမ်းဆိုခဟာအမေရိကန်ရဲ့အကူအညီနဲ့ဝန်ကြီးချုပ်ဟွန်ဆင်ကိုဖြုတ်ချဖို့ဆိုပြီးဆွေးနွေးနေတဲ့ဗီဒီယိုမှတ်တမ်းကိုသူတို့ရရှိထားကြောင်းရေးပါတယ်။ဝန်ကြီးချုပ်ဟွန်ဆင်ဟာတချင်ကခမာနီတပ်မှုဟောင်းတူဖြစ်ပြီးဒေသတွင်းမှာတရုတ်ရဲ့အနီးကပ်ဆုံးမဟာမိတ်ဖြစ်လာကအမေရိကန်အစိုးရကိုပြောဆိုတိုက်ခိုက်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့လတဲ့မီဒီယာတွေပေါ်တိုက်ခိုက်မှုပိုတိုးလာပြီးရေဒီယိုအသံလွှင့်ရုံတချို့နဲ့လွတ်လပ်တဲ့သတင်းစာတွေကိုဟွန်ဆင်ကရပ်ဆိုင်းခဲ့ပါတယ်။အဲ့ဒီထဲမှာရပိုင်းအတွင်းအခွန်ဒေါ်လာ6တန်းမပေးဆောင်နိုင်ဘူးဆိုရင်ကမ္ဘောဒီးယားဒီလီသတင်းစာကိုပိတ်ပင့်မယ်လို့ချိန်ချောက်မှုလည်းပါဝင်ပါတယ်
။ပြည်ထောင်နိုင်ငံအနေနဲ့ဥရောပသမဂ္ဂ EU ကိုတခုတည်းသောဈေးကွက်အဖြစ်အသုံးပြုခွင့်ရစေတဲ့နော်ဝေးနိုင်ငံပုံစံမျိုး Brexit သဘောတူညီချက်အနေအထားဘက်ကိုပြောင်းသွားနေပုံရပါတယ်။ဝ ဥရောပလလဆောက်ကုန်သွယ်ရေးသဘောတူညီချက် FTA မှာပါဖို့ကြီးတိန်ကစဉ်းစားနေတယ်ဆိုတာ Brexit စီစဉ်ညှိနှိုင်းမှုတွေကိုတောင်းယူလို့ဆောင်နေတဲ့ဒီတိန်ဝန်ကြီး David Davies ကပြောပါတယ်။ Belgium နိုင်ငံ Brussels မြို့မှာ EU စီစဉ်ညှိနှိုင်းမှုတွေနဲ့ရလတ်မထွက်တဲ့စိတ်မရှိစရာဆွေးနွေးပြောဆိုတာတွေလေးရကြာလုပ်ပြီးတဲ့နောက် American ပြည်ထောင်စု Washington မြို့တော်မှာဝန်ကြီး Davies ကတောင်းကြနေကြမှာအဲ့လိုပြောတာပါ။EU နဲ့သူတို့အကြားမှာပိုပြီးကောင်းတဲ့သဘောတူညီချက်တစ်ခုကိုရဖို့ပြည်ထောင်နိုင်ငံကကြိုးစားနေချိန်မှာပဲဒုလက်ဆော်ကုံသွေးရေးသဘောတူညီချက်နဲ့ဆိုင်တဲ့သဘောတူညီချက်မျိုးဟာအနိုင်ဆုံးတော့ယာယီသဘောဖြစ်နိုင်ခြေရှိပါတယ်။ EU ဟာပြည်ထောင်ရဲ့အကြီးဆုံးကုံသွေးဘက်ဖြစ်ပါတယ်။ EFTA ကိုဝင်လိုက်မယ်ဆိုရင်ပြည်ထောင်နိုင်ငံအနေနဲ့ EU ရဲ့တခုတည်းသောဈေးကွက်နဲ့အခွန်အခောက်ဆိုင်ရာသတ်မှတ်ချက်တွေကိုခံစား권ရစေမှာပါ။ဒါ့အပြင်2019ခုနှစ်မှာ EU ရဲ့ကနေပြည်ထောင်ထွက်သွားတဲ့အချိန်ကြာရင်လည်းကြီးမားတဲ့ကုံသွဲကုံတွေနဲ့ကုံသွဲရေးဆိုင်ရာကန့်သတ်ချက်တွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။အမေရိကန်ကုံသွဲကြီးများအသစ်မှာပြည်ထောင်ဝန်ကြီး Davies ကပြောသွားတဲ့အထက်ကမ္ဘာလုံးဆိုင်ရာဆက်သွယ်လွှမ်းခြုံမှု Globalization နဲ့သလတ်စွာကုံသွဲရေးတို့ကိုသမ္မတ Trump ကဆန့်ကျင်တဲ့သဘောထားတွေအပေါ်ကိုလည်းဝေဖန်ပြောဆိုသွားပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ရီဒါပြည်နယ်မှာစနေနေ့ကမိုးအပြင်းထန်ရွာလာကြောင်းပြည်내အတွင်းလုပ်ငန်းတွေအလုံးရပ်ဆိုင်သွားပါတယ်။ဘူပန်နက်ရှွာရှေဟောင်းမြို့မှာကားလမ်းတွေနဲ့ရထားလမ်းတွေရေကြီးနေပြီးအင်ဂျီရပောင်းများစွာရေမြုပ်ပျက်စီးပါれပြည်내အရှေ့ပိုင်းကရှီမလာမြို့မှာမြေပြိုမှုကြီးတစ်ခုဖြစ်ပြီးကားတွေပါသွားပြီးတော့ဖျားကြောင်တစ်ခုပါဝင်အဆောက်အဦတွေပျက်စီးကုန်ပါれထိခိုက်ဒဏ်ရာရတာမရှိပဲအဲ့ဒီဒေသကလူတွေဘေးလွတ်ရာရွှေပြောင်းကဲထုတ်ပေးခဲ့ရတယ်လို့ရဲရဟရှိတူကပြောပါれပြည်တော်တွင်းမှာပဲတောင်အားရှဒေသမှာဆိုးရတဲ့ရေကြီးမှုတန်ကြောင့်ကလေးငယ်16တန်းနီးပါးဟာအသက်ငယ်အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ UNICEF အဖွဲ့ကပြောပါれဘင်္ဂလားဒေ့ရှ်မှာလူကလေးငယ်3တန်းလောက်အပါအဝင်လူရေ7တန်းကျော်ရေပေးတင့်တန်ခံရရလို့ဆိုပါတယ်။ဒီပေါ်မှာတော့ဥယင်ဆွန့်ခွာထွက်ပြေးရသူ3သိန်းခွဲကျော်အပါအဝင်လူရေ 1.8 တန်းလောက်ရေပေးတင့်နေပါတယ်။ကျောင်းပေါင်း 2,000 နီးပါးပျက်စီးဒါမှမဟုတ်ပြိုကျသွားပြီးကလေးငယ်2သိန်းခွဲနီးပါးကျော်ပညာရေးထိခိုက်နေပါတယ
်။2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောင်းနေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။ VOA ရဲ့အသံမြင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာ barmis.voanews.com မှာလည်း Radio အစီအစဉ်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါလိမ့်ရှင်။အခုအရင်ဆုံးသတင်းသမားတွေကိုတက်မတော်ကအမှုကြည့်အေးပေးလိုက်တဲ့အပေါ်ပြည်တွင်းပြည်ပကတုံ့ပြန်မှုတချို့ကိုပြောပြပေးပါမယ်ရှင်။သတင်းမီဒီယာသမားတချို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုတမတော်ကချေအေးရုပ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်အလားအလာတိတ်မရှိသေးတဲ့အကြောင်းပြည်တွင်းပြည်ပသတင်းသမားတွေကသုံးသပ်ကြပါတယ်။တောက်ကြနေကအချင်းထောင်အသီးသီးကနေလွတ်မြောက်လာတဲ့သတင်းသမား6ဦးရဲ့အမှုတွေဟာအရင်ကတည်းကတရားစွဲဆိုတင်တဲ့ကိစ္စရပ်တွေမဟုတ်ဘဲမတရားဖမ်းဆီးဆွဆွဲခံထားရတာဖြစ်တယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
စတင်ပါလာတရက်နေ့ကတီဘောမျိုးနေတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်တဲ့သတင်းသမား3ဦးတွေက DPP သတင်းဌာနအကြီးတန်းသတင်းတော့ဦးအေးနိုင်ကတော့အခုလိုတက်မတော်ကအမှုကိုကြေအေးပြီးသတင်းမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောလာတဲ့အပေါ်မှာရှေ့လျှောက်လက်တွေ့ပူးပေါင်းဆောင်ရွက်ဖို့လိုကြောင်းသတင်းထောက်တွေကိုပြောကြားခဲ့ပါတယ်
။တရက်တို့ရဲ့ဘာကြောင့်ကြုံသိရလဲဆိုတဲ့ဟာပြောတဲ့နေရာမှာကျွန်တော်ကြားတာ Foreign Diplomacy စနစ်ကိုတက်မတော်ကလည်းပေါ်ဆောင်နေတယ်ဒီမီဒီယာတွေဆိုတာလည်းတိုင်းပြည်ကျိုးအတွက်ဆောင်ရွက်နေတယ်ဒါကြောင့်မလို့ဒီအကြောင်းအကျောင်းကိုထောက်ပြီးတော့ပြည်ချင်းပူးပေါင်းဆောင်ရွက်ဖို့အတွက်အပြုသဘောဆောင်ရွက်ချိတ်ကပ်မှုနဲ့ဒီကျွန်တော်တို့ပေါ်ဆွဲဆိုထားတဲ့စက်ကွန်တစ်ကိုကျုံသိတာပါလို့သူတို့ကပြောပါတယ်ခင်ဗျာအဲ့တော့ဘာပဲပြောပြောကျွန်တော်တို့ရဲ့သူ့ရဲ့ပြောဆိုချက်ရဆိုရှင်ပူးပေါင်းဆောင်ရွက်မှုဒန်းတွေကအပြောနဲ့တော့ညီရဆိုလို့ရှိရင်တော့ပွင့်ပြီးတော့ပြောလို့ရတာပေါ့ဗျာ
သူနဲ့အတူလူမြောက်လာသူတွေကတော့ DPP သတင်းဌာနကအကြီးတန်းသတင်းတောက်တဦးဖြစ်တဲ့ဦးပြည့်ဖုံးအောင်နဲ့အေယာဝတီသတင်းဌာနကအကြီးတန်းသတင်းတောက်ဦးသိန်းစော်ခေါ်လဝီဝန်တို့ဖြစ်ပါတယ်။ဂျွန်လကုံပိုင်းက TNLA ခေါ်တအောင်းပလောင်တပ်ဖွဲ့ရဲ့အပြစ်ပြဆိုင်ရာမှုရေးစေဝါအလွဲတုံမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနှင့်အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့သူတို့သုံးဦးကိုစစ်တပ်ကနေမတရားအသင်းအဥပဒေပုံမှ18နဲ့အမှုဖွင့်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။သတင်းထုတ်တွေအနေနဲ့ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာလွတ်လပ်စွာသတင်းယူပိုင်권ရှိပြီးအခုလိုသူတို့ကိုဆွဆွဲတဲ့အမှုပုံမှားတွေကိုကြည့်ရင်တကယ်ကိုမတရားတဲ့လုပ်ရက်ဖြစ်တယ်လို့တင်သစ်အခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဟောင်းလည်းဖြစ်လွတ်လပ်စွာပြောဆို권အတွက်စီယုံလှုပ်ရှားနေသူလည်းဖြစ်တဲ့ Benjamin Ismail ကပြောပါတယ်
So I think first of all this release is a good news in itself. but we shouldn't be too excited about it because the arrests should never happen.
အခုလိုသတင်းတော့တွေကိုပြန်လွှတ်ပေးလိုက်တာကောင်းတဲ့သတင်းပါပဲ။ဒါပေမဲ့ကျွန်တော်တို့သိပြီးတော့စိတ်လှုပ်ရှားဖို့မသင့်ပါဘူး။ဘာဖြစ်လို့လဲဆိုတော့အရင်ကတည်းကဖမ်းဆီးဖို့မသင့်တဲ့ကိစ္စပါ။သတင်းတော့တွေအနေနဲ့ပြည်ပကဖြစ်ပေါ်တဲ့နေရာတွေစစ်စင်ရေးနေရာတွေမှာဝင်ရောက်ဆက်ဖက်နှောက်ယှက်တာမျိုးမလုပ်ပဲလွတ်လပ်စွာသတင်းယူခွင့်ရှိပါတယ်
။စစ်တပ်ကကြေအေးလိုက်တဲ့သတင်းသမားအမှုတွေထဲမှာ The Daily 11 သတင်းစာရဲ့ Editor ချုပ်ဦးဝေဖြူ The Voice Daily က Editor ချုပ်ဦးကျော်မင်းဆွေနဲ့ကလောင်ရှင်ဗြိတိရှကိုကိုမောင်တို့ပါဝင်ပါတယ်။အခုလိုသတင်းသမားတွေအပေါ်ဆွဆွဲထားတဲ့အမှုတွေရုပ်သိမ်းလိုက်တဲ့တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့မြန်မာနောင်အကြီးတန်းသတင်းတောက်ကိုထက်ခေါင်လေးရဲ့အမြင်ကတော့
တက်မတော်ကစေတနာမှန်လားစေတနာမမှန်ဘူးလားဆိုတော့ကျွန်တော်တို့ရည်တိပြတ်ပြောလို့တော့မရဘူးခင်ဗျ။ဘာဖြစ်လို့လဲဆိုတော့ဒီမီဒီယာသမားတွေအနေနဲ့ခံစားခဲ့ရတာကဟိုဥပမာဆိုရပါစို့ဗျာဟိုမှန်ပြီမှားပြီဆိုတာတရားရုံးမှာကျွန်တော်တို့ကဟိုရင်ဆိုင်လိုက်ရပြီဆိုတော့ဟောချုပ်တဲ့မှာကျွန်တော်တို့နေလိုက်ရအဲ့တော့ကျွန်တော်တို့အလို့ဒီသတင်းသမားတယောက်ရဲ့လောက်ပိုင်းခွင့်ကိုကျွန်တော်တို့ဆုံးရှုံးနေနောက်ဆက်ချက်ကပို့ပြီးဆိုတော့ကချုပ်ထဲမှာနေလိုက်ရတယ်ထောက်ချုပ်ထဲမှာနေလိုက်ရတယ်သတင်းသမားတွေရဲ့မိသားစုဝင်တွေကအစစိတ်ခံစားမှုကိုကျွန်တော်တို့ရိုက်ချိုးလို့ခံစားရရအဲ့တော့ကျွန်တော်ကအစိုးရရဲ့ဖြစ်တဲ့ကိစ္စလို့ကျွန်တော်တို့ယူဆတယ်
။လက်ရှိအချိန်မှာလည်းမီဒီယာလွတ်လပ်ခွင့်ကန့်သက်ခံထားရဆဲဖြစ်တယ်လို့ကိုထက်ခေါင်းလင်းကပြောပါတယ
်။ဥပမာကြည့်မယ်ဆိုရင်ခိုင်ကိစ္စမှာကြည့်လို့ရတယ်။အခုဆိုလို့ရှိရင်ကျွန်တော်တို့အစိုးရထုတ်ပြန်လာမှန်ပါတယ်။အစိုးရအချိန်နဲ့တပြီးညီထုတ်ပြန်သွားတယ်။ဒါပေမဲ့ကျွန်တော်တို့မီဒီယာသမားဆိုတော့က fair balance ဆိုတဲ့ best မျှမှုကိုကျွန်တော်တို့ကလုပ်ရတဲ့အခါကျတော့အစိုးရထုတ်ပြန်မှုတစ်ခုလည်းမရဘူးကျွန်တော်တို့တစ်ဖက်ကိုလည်းကျွန်တော်တို့မင်းမြန်းမှုတူတယ်။အဲ့တော့ကျွန်တော်မှမင်းမြန်းပိုင်ခွင့်လည်းရှိတယ်။ဟိုငင်းငိုင်းမှာလို့ဆိုလို့ရှိရင်ဒီတိုင်းမှာလဲဒီပြည်ပေါ်မှာဖန်ဆန်ရတဲ့ပြည်တော့ဒီအပန်တကယ်ဆိုလို့ရှိရင်ငင်းငိုင်းကြီးဆိုတဲ့အရာကိုစစ်မှန်တဲ့ငင်းငိုင်းဖြစ်လာဖို့ကကျွန်တော်တို့အစိုးရနဲ့စစ်တပ်တခုတည်းအတန်ကိုကျွန်တော်ထုတ်ဖော်လို့မရပါဘူးတိုင်းရင်းသားတွေအတန်တွေထုတ်ဖော်ရမယ်အဲ့လိုမပေးနိုင်ဘူးဆိုတော့ဒါမီဒီယာလွတ်လပ်ခွင့်မရှိသေးဘူးကျွန်တော်ပြောလိုက်ရတယ
်သတင်းသမားတချို့ပေါ်သူတို့ဆွဲထားတဲ့အမှုတွေကိုရုတ်သိမ်းလိုက်တာနဲ့ပတ်သက်လို့တက်မတော်ကစက်တင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တဲ့အထက်မှာတမရော်ရဲ့ဂုံတိတ်ခါကိုထိခိုက်ညှိုးနှွမ်းစေတဲ့သတင်းရေးသားဖော်ပြချက်တွေကြောင့်ဥပဒေနဲ့အညီအရေးယူလှုပ်ဆောင်ခဲ့တာဖြစ်ပေမဲ့ရည်ရွယ်ရည်တည်ချက်တူညီစွာနိုင်ငံနဲ့ပြည်သူအကျိုးအမျိုးသားအကျိုးစီးပွားအတွက်အတူတကွလှုပ်ဆောင်နိုင်ဖို့အရင်ကဖြစ်ပျက်ခဲ့တာတွေကိုတင်ပေါင်းချပြီးအမှုကိုကြေအေးရုပ်သိမ်းပေးတာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်
မင်းဂျင်နိုင်ကြပြသွားတာပါရှင်အခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့မြန်မာပြည်မှာနိုင်ငံခြားရေးရာပညာရှင်အဖွဲ့တွေရှိဖို့လိုအပ်တဲ့ကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါလိမ့်ရှင
်ဘဝပေါ်မှာအကျံပေးနိုင်တဲ့ပညာရှင်အဖွဲ့သိမ့်တဲ့6,500ကျော်ရှိတဲ့အနေနဲ့ထိပ်တန်းပညာရှင်အဖွဲ့တွေကိုအမေရိကန်အင်္ဂလန်နဲ့ဥရောပမှာတွေ့နိုင်ပါတယ်။တရုတ်ပြည်ကလူမှုရေးသိပ္ပံအကယ်ဒမီကလည်းအသက်20လောက်မှလိုက်နေတယ်လို့ပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2013အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့အနည်း50ကျော်အမိန့်နာခံခဲ့တဲ့မြန်မာပြည်မှာတော့အကြံဉာဏ်ပေးနိုင်တဲ့ပညာရှင်အဖွဲ့မရှိဘူးလို့ Middle East North Africa Financial Network အဖွဲ့ကဇော်လလ31ရက်နေ့ထုတ် Asia Time မှာရေးထားပါတယ်။ကမ္ဘာအရေးကင်းတွေကမြန်မာပြည်ကိုဘယ်လိုအကျိုးသက်ရောက်နိုင်လဲဆိုတာကိုသဘောပေါက်ဖို့အတွက်နိုင်ငံခြားရေးရာကျွမ်းကျင်သူတွေရှိဖို့လိုပါတယ်။ဆက်အနာရှင်ခေတ်မှာပြည်တွင်းရေးကိုသာအာရုံစိုက်နေကြတာမို့အပြည်ပြည်ဆိုင်ရာအရေးကိုဦးစားမပေးတာများပါတယ်။နိုင်ငံခြားရေးရာဟာပြည်တွင်းရေးနဲ့ဓာတ်ရိုက်မပတ်သက်ဘူးလို့ယူဆကြပါတယ်။ဒေါ်နယ်ထရမ့်အမေရိကန်သမ္မတဖြစ်လာတဲ့ကိစ္စတရုတ်ရဲ့ခေတ်စ်ပိုလန်မှာအကြမ်းဖက်ဝါဒနဲ့ဘာသာရေးအယူသီးမှုစတာတွေနားလည်ဖို့အရေးကြီးပါတယ်။နိုင်ငံရေးဝန်ကြီးဌာနဟာနှိမ့်ဆက်ဒူဝါတွေနဲ့အချိန်ကုန်နေတာများပါတယ
်။တက္ကသိုလ်လောကမှာသူတေသနာလုတ်တာရှိပေမဲ့စာနယ်ဇင်းလောကမှာတလွဲတချော်ရေးတာတွေကိုတွေ့နိုင်ပါတယ်။ဒါကြောင့်မြန်မာပြည်မှာနိုင်ငံသားရေးရာပညာရှင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒေသဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာကိစ္စတွေမှာပညာရှင်အဖွဲ့ဟာလွတ်လပ်စွာဓမ္မဒိဋ္ဌံကြကြအကြံဉာဏ်ပေးနိုင်ပါတယ်။လုံးလုံးစေတော့နိုင်ငံသားရေးဝန်ကြီးဌာနက policy ချမှတ်ပြီးလှုပ်ဆောင်နေပါတယ်။လွှတ်တော်နှစ်ခုမှာနိုင်ငံတကာဆက်ဆံရေးကော်မတီရှိပေမဲ့ကိုယ်စားလှယ်သေးနားလည်သဘောပေါက်ဖို့အတွက်နိုင်ငံသားရေးရာပညာရှင်အဖွဲ့ကရေးသားဖို့လိုပါတယ်။ ပညာရှင်အဖွဲ့ဟာသုတေသနအဖွဲ့ဖြစ်တာမို့ပြည်သူလူထုကိုလည်းပညာပေးနိုင်ပါတယ်ပညာရှင်သုတေသနအဖွဲ့တည်ထောင်နိုင်ရင်နိုင်ငံကြီးရာကျွမ်းကျင်သူတွေပေါ်ထွက်လာနိုင်ပါတယ
်စေအစိုးရလက်ထက်ကပိတ်ပင်ထားတဲ့နိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုတက္ကသိုလ်တွေမှာ2013မှာပြန်လည်ပင်ကြားတဲ့အခါလူကြိုက်များလာတာတွေ့ရပါတယ်တဲ့ဒီနေရာမှာနိုင်ငံသားရေးရာပညာရှင်အဖွဲ့တွေနဲ့သုတေသနအစီအစဉ်တွေရှိဖို့လိုပါတယ်နိုင်ငံသားလေ့လာရေးမှာမြန်မာကအားနည်းနေပြီမဲ့ချင်းမာတက္ကသိုလ်မှာမြန်မာရေးရာသုတေသနအစီအစဉ်ရှိပါတယ်ယူနန်တက္ကသိုလ်မှာလည်းမြန်မာရေးရာဌာနရှိပါတယ်ဩစတြေးလျနဲ့စင်ကာပူမှာလည်းမြန်မာရေးရာအစီအစဉ်တွေတိုးချဲ့နေပါတယ်အမေရိကန်နဲ့ဥရောပမှာလည်းမြန်မာရေးရာကိုစိတ်ဝင်စားလာကြတာမို့မြန်မာပညာရှင်အဖွဲ့တွေပေါ်ထွက်လာအောင်ဒီနိုင်ငံတွေကကူညီနိုင်ပါတယ်နိုင်ငံတကာကလည်းကူညီသင့်တယ်လို့ Middle East North Africa Financial Network အဖွဲ့ကယူဆပါတယ
်လွန်ခဲ့တဲ့မေလအစောပိုင်းယူနန်ပြည်နယ်ဒေဟုံးခရိုင်မန်ရှီမြို့တော်မှာပထမအကြိမ်မြန်မာတရုတ်ပညာရှင်အဖွဲ့အစည်းအဝေး First Myanmar China Think Tank Forum ကျင်းပကြောင်းသိရပါတယ်မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ကိုအိန္ဒိယဆိုင်ရာမြန်မာတန်မတ်ဟောင်းဦးဝင်းလွင်ခေါင်းဆောင်ပြီးတက်ရောက်ပါတယ်တက္ကသိုလ်ဆရာဆရာမသူတေတီမီဒီယာကိုယ်စားလှယ်နဲ့အရသာအသင်းအဖွဲ့ကကိုယ်စားလှယ်တရားကျော်တက်ရောက်ကြောင်းသိရပါတယ်တရုတ်မြန်မာတမိုင်းအဆက်အသွယ်နဲ့ယဉ်ကျေးမှုဖလှယ်မှုအကြောင်းစီးပွားရေးနိုင်ငံရေးပူးပေါင်းလုပ်ကိုင်မှုအကြောင်းကိုယ်စားလှယ်တွေကတင်ပြကြပါတယ်နေဆက်ကိုတွားရောက်လေ့လာကြပြီး1956ခုနှစ်တုန်းကမြန်မာနဲ့တရုတ်ဝန်ကြီးချုပ်တို့စိုက်ပျိုးခဲ့တဲ့ကြည့်ကြည့်ရစ်ပင်ကိုလည်းကြည့်ရှုခဲ့ကြပါဗျ
။ဒါပေမဲ့မန်ရှီအစည်းအဝေးကိုလေ့လာသူဖြစ်တက်ရောက်ခဲ့တဲ့အောင်အောင်အိုင်အာဆိုသူရဲ့မေလ24ရက်နေ့ထုတ်မြန်မာလင်းဆောင်ပါးကိုကြည့်ရင်တရုတ်စီးယုံရေးဆင်းတဲ့အမေရိကန်အစည်းအဝေးဖြစ်နေတာထင်ရှားပါတယ်။အစည်းအဝေးအကြောင်းရေးစရာမရှိလို့ဒေဟုံးနယ်ခရီးစဉ်ကိုမှတ်တမ်းတင်ထားတဲ့ဆောင်ပါးဖြစ်ပါတယ်။အစည်းအဝေး3ရက်ကျင်းပဖို့ကြေညာပြီးမြဲတကယ့်အစည်းအဝေးက1ရက်သာကြာပြီးလေလာရေးခရီးက၂ရက်ဖြစ်နေပါလေတဲ့ပထမအကြိမ်မြန်မာတရုတ်ပညာရှင်အစည်းအဝေးကိုစာကြောင်းနဲ့သာဖော်ပြထားပါတယ်ဒေဟုံးခရိုင်မှာသူတွားခဲ့တဲ့လေလာရေးခရီးအကြောင်းသာရေးသားထားတာတွေ့ရပါတယ်အစည်းအဝေးတက်သူကခရီးသွားမှတ်တမ်းရေးတော့အစည်းအဝေးအကြောင်းမသိတာမဆန်းပါဘူးဒီဥပမာကြောင့်နိုင်ငံခြားရေးရာနဲ့ပတ်သက်လာရင်အစိုးရစာနယ်ဇင်းတွေမှာလင်းနေတဲ့အရေးအသားအလွန်နည်းနေတယ်လို့ပြောပါလိမ့်မယ်မြစီမမီဒီယာအက်ဒီတာချုပ်ကတော့သူတင်ပြခဲ့တဲ့တရုတ်မြန်မာဆက်ဆံရေးမျက်နှာစာအလှည့်ဆိုတဲ့စာတမ်းကိုမြစီမစာသားမှာပြန်လည်ပေါ်ပြတဲ့အတွက်ပုဂ္ဂလိကစာနယ်ဇင်းတံပိုးကိုမြင့်တင်ရရောက်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနာဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီတွင်ပါ English Megan Saganda မှာမြန်မာသတင်းလောကမှာသုံးနှုတ်နေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း get the boot
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက get get ကရတာ the boot the boot ကဖနာဒီနေ့ကျမတို့မြန်မာအခေါ်မှာတော့ဘုဖနာဆိုတော့စကလူခုနဲ့တည်းဒီဘေကတော့ဘုဖနာကိုရလိုက်တာဖြစ်ပါတယ် idiom ဆိုရတော့ဒီဘေကတော့ကန်ခံထိလိုက်တာပဲဖြစ်ပါတယ်တနည်းတော့အတင်းမောင်းထုတ်ခံရတာအလုံးမှထုတ်ပြေခံရတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအဆုံးကိုသမ္မတဒေါ်နယ်ထရန့်ရဲ့အင်ပီရိုဘျူဟာရီယာအကြီးအကဲ Chief Strategist Stephen Bannon ကသူ့နောက်ခံတမိုင်းရလူပြူကြီးစုရေးကိုထောက်ခံတဲ့လူအဖြစ်ယူဆခြင်းခံခဲ့ရတာဖြစ်တဲ့အတိုင်းဗာဂျီးနီးယားပြည်နယ် Charlottesville မှာမကြသေးမီကလူပြူကြီးစုရေးအုပ်စုနဲ့ဆန့်ကျင်တဲ့အုပ်စုတွေကြောင့်ပြည်ပခါဖြစ်ခဲ့ကြပြီးနောက်ပိုင်းသူကိုအင်ဂျီရောယာဒူးကနေထုတ်ပစ်လိုက်တာဖြစ်ပါတယ်။ဒါကြောင့်သတင်းမီဒီယာတွေက Bannon got the boot ဆိုပြီး Bannon ကန်ထုတ်ခံရပြီလို့ရေးသားခဲ့ကြတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Go ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John got the boot for getting into a fight with the manager.
John က manager နဲ့ရန်ဖြစ်တဲ့အတွက် အလုတ်ဖြုတ်ခံရတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ John got the boot for getting into a fight with the manager
ခုဆက်လက်ပြင်ပြပေးမှာကတော့
Time is up
ဖြစ်ပါတယ်ဆာလုံးပေါင်းက TIME time ကအချိန် IS is you be up is up ကဒီနေရာမှာအချိန်နဲ့ပတ်သက်နေတော့စီပြီးကုန်ပြီးပြီးဆုံးပြီဖြစ်ပါတယ်သက္ကူလူငယ်တရက်ဒီပဲကတော့အချိန်စီပြီးဖြစ်ပါတယ် idiom ဆိုတဲ့တော့ white ဒီပဲကလည်းသိမကွာလှပါဘူးလူတူးတွေပေးထားတဲ့အချိန်ကုန်သွားပြီဆိုရင်လူတူးအနေနဲ့အဲ့ဒီတာဝန်ပေးထားခြင်းနဲ့ပတ်သက်လို့အဆုံးသတ်ညီကုန်းချုပ်ရတော့မှာကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုတမရထွက်မြေအင်ဗျူတော်ယူဟာကြီးရအကြီးကဲစတီဖန်ဘန်နန်နဲ့ပဲပတ်သက်ပြီးသူ့ရဲ့အယူဆတွေကြောင့်ဝေဖန်မှုတွေများလာတဲ့အတွက်ကြောင့်သူဟာယာဒုကနေနှုတ်ထွက်ရမယ်အချိန်တန်ပြီးသူ့အတွက်ရက်စီနေပြီဆိုပြီးသတင်းမီဒီယာတွေက Time is up for Bannon လို့ရေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The students had to hand in their test papers when the time was up.
ကျောင်းသားတွေကအချိန်စီသွားတဲ့အခါမှာသူတို့စာမေးပွဲအဖြေစာရွက်တွေကိုအကြရရတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The students had to hand in their test papers when the time was up.
ခုနောက်ဆုံးပြင်ပြပေးမှာကတော့
Walk on a tight rope.
ဖြစ်ပါတယ်။စာလုံးပေါင်းက WALK walk ကလမ်းလျှောက်တာ ON on ကအပေါ်မှာ ATIGHT ROPE a tight rope ကတင်းနေတဲ့ကျိုးဆိုတော့စုစုခုရဲ့တရက်ဒီပေကတော့တင်းနေတဲ့ကျိုးရံပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်ဆက်ကတွေမှာတယုတ်ပြကြတဲ့ဒူတွေနေနဲ့အမြင့်နှစ်ဖက်မှာခြီထားတဲ့ကျိုးရံပေါ်မှာလမ်းလျှောက်ပြကြရမှာမတော်တဆများကြာသွားရင်တော့ဆိုပြီးအတဲတစ်ထိတ်ထိတ်နဲ့ညင်ခွင်းတွေကိုကြည့်ဘူးကြမှာဖြစ်ပါတယ်ဒီလိုအခြေအနေမျိုးကိုနမူနာထားပြီး idiom ဒီပေကနေ့စဉ်ဘဝမှာဒီအလွန်မဲ့ထားပြီးကင်တွယ်ကြရတဲ့အခြေအနေမျိုးကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီတော့ကိုအောက်လွှတ်တော်ဥက္ကဋ္ဌရဲ့ Republican အမတ် Paul Ryan ဒီနေ့ဒီပါတီတွေဖြစ်တဲ့သမ္မတ Trump ရဲ့ပြောဆိုမှုတွေကြောင့်ပြဿနာဖြစ်နေတဲ့အပြင်လွှတ်တော်မှလည်းသမ္မတကအတီးပြုစေခြင်းနဲ့အဆိုတွေတွင်သွင်းမှုနဲ့ပတ်သက်လို့ Democrat တွေအပြင် Republican အမတ်တချို့တို့ကပါ Congress ခဲ့ကြလို့ဥပဒေကြမ်းတွေအတီးပြုနိုင်မှုကအခက်အခဲဖြစ်နေတာဖြစ်ပါတယ်။ဒါကြောင့်လေ CNN ရုပ်သံနှင့်သတင်းဌာနက Paul Ryan is walking on a political tight rope on Trump လို့ရေးသားခဲ့ကြတာဖြစ်ပါတယ်။ Trump နဲ့ပတ်သက်လို့ Paul Ryan ကနိုင်ငံရေးမှာသိက္ကိုသတိထားကင်တွယ်နေရတဲ့အခြေအနေမှာရှိနေပြီလို့ရည်ညွှန်းတာဖြစ်ပါတယ်။ဒီလိုနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The Myanmar government is walking on a political tight rope regarding the tensions in Rakhine State.
ဒီကိန့်ပြည်နယ်မှာတိမာမှုတွေကြောင့်မြန်မာစုရဟာနိုင်ငံရေးရာသိက္ကိုသတိထားကင်တွယ်နေရတဲ့အခြေအနေမှာရှိနေတယ်လို့ဒေဝေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Myanmar government is walking on a political tightrope regarding the tensions in Rakhine State.
ဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Get the boot. Time is up.Walk on a tight rope.
တို့ဖြစ်ကြပါလေ။နောက်တွင်ပါကုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style EDM အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်။ဒေါက်တာရှင်နေအနေနဲ့ကျမတို့ VOE ကိုစာတိုက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့တေးသချင်းတွေတောင်းယူလို့ကြရတယ်ဆိုရင် website စာတိုက်လိပ်စာက VOE American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းတူမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကမအေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နိုင်ကြရအောင်ပါရှင်။မင်္ဂလာပါစနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်ဒီညအဆွေးနွေးကြမယ့်အကြောင်းအရာကတော့ဂျင်ညာထားရဲ့အတိုင်းပဲရခိုင်ပြည်မြောက်ပိုင်းအကြံဖက်ပြည်ပခိုင်နဲ့ပတ်သက်ပြီးတော့ဒီသတင်းမီဒီယာအဖွဲ့အစည်းတွေသတင်းရေးသားတင်ပြမှုမှာမှန်ကန်မှုရှိဖို့သတင်းသမားတွေသတင်းရယူတဲ့အခြေအနေတွေဘယ်လိုရှိလဲဒီပြည်ပခပေါ်မှာမှန်မှန်ကန်ဘယ်လောက်ထိသတင်းတင်ပြနိုင်လဲဆိုတဲ့အကြောင်းအရာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေးလိုင်းပေါ်ရောက်ပါပြီကျမတို့ဒီကိုမိုးစော် VOA မြန်မာပိုင်းသတင်းဌာနကရန်ကုန်အခြေစိုက်သတင်းတော်ကိုမိုးစော်လေးလိုင်းပေါ်မှာရောက်နေပါပြီ။ပြီးတော့ကိုမြင့်ကျော်သူကသတင်းမီဒီယာကောင်စီဖွဲ့ဝင်ဖြစ်ပါတယ်။ကိုတက်ဆွေဝင်းကိုလည်းဖိတ်ကြားထားပါတယ်။လူငယ်နဲ့လူမှုသဟဇာတာဖြည့်ရေးစင်တာကဒါရိုက်တာဖြစ်ပါတယ်ရှင်။နောက်ပြီးတော့ပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြတဲ့သောရရှင်တွေလည်းလေးလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ရှင်။အခုဒီပြည်နယ်ဆွေးနွေးမဲ့ဖိတ်ကြားထားတဲ့သူတွေကိုမေးခွန်းတွေမမေးခင်မှာကျွန်မပထမဦးဆုံးကျွန်တော် VOA ကိုရောက်နေတဲ့စာရီတွေကတချို့ကိုဖတ်ပြပေးချင်ပါတယ်။ကျော်ဝင်းမိုးဆိုတဲ့ Facebook ပေါ်ကသောရရှင်လှရေးထားတာပါ။အလေညာသတင်းတွေတင်နေတဲ့မီဒီယာဖြစ်လို့မိမိလည်းနားမထောင်သူများတွေလည်းနားမထောင်ဖို့အစမ်းညို့တိုက်တွန်းနေပါရဲ့တဲ့။တော်စင်ဆိုတဲ့နောက်တစ်ယောက်ကတော့ဗမ်လိုက်စွာဖြင့်သတင်းမရေးတတ်ဘူးလား။ခင်ဗျားတို့ကိုယ်တိုင်ရခိုင်ဒေသကိုသတင်းမယူဘူးလား။နိုင်ငံအများစုကိုကြည့်ပါ။မွတ်စလင်တွေကပဲကဘာကြီးကိုရန်ဆနေတာ။စစ်မီးတွေဖြစ်အောင်လုပ်နေတာမသိဘူးလား။မီဒီယာကမီဒီယာပိတစွာကျင့်မှာ။တပ်ဆန်ကတည်ရင်ကိုယ်နောက်မပေါဘူး။ဂုံတိတ်ခါကတော့ပါပါရဲ့။ငွေနောက်ကိုမလိုက်ကြပါနဲ့တဲ့။နောက်ပြီးတော့ဒီကြော်မျိုးလင်းကတော့ BBC ညာနေသည်၊ VOA လိန်နေသည်၊ RFA ရန်တိုက်ပေးနေသည်၊ TVB သွေးထိုးပေးနေသည်၊ခလောက်ဆန်အကောက်ကျန်မိုးလုံးပြည့်ဘူးတာဝါဒီလေလိုင်းပေါ်ကအဖြစ်သမားများအားလုံးကိုတတိထားတဲ့တိုနီဟယ်ရင်ဂါဆိုတဲ့သောရရှင်ကလည်းလက်ကိုကြဘိုးဖြစ်အောင်မပြောပါနဲ့လို့ရေးထားပါတယ်။ဟုတ်ကဲ့အဲ့တော့ပထမဦးဆုံးကျွန်မဒီသတင်းမီဒီယာကောင်စီဖွဲ့ဝင်ကိုမြင့်ကျော်ကိုနည်းနည်းလေးဒီစာရင်းနဲ့ပတ်သက်ပြီးတော့ဘယ်လိုထင်လဲဆိုတာလေးမေးချင်ပါသေး။ဒီစာရုပ်ကြည့်ပြီးတော့လူလူနဲ့မီဒီယာကြားဆက်ဆံရေးကိုဘယ်လိုသုံးသပ်မလဲကိုမြင့်ကျော်နည်းနည်းလေးအရင်သုံးသပ်ပြပါရှင
်။ဟိုပထမအချက်ကတော့ကျွန်တော်အံ့ဩတာကအဲ့ဒီပြီးခဲ့တဲ့2017ခုနှစ်ဩဂုတ်လတည်ဟိုသတင်းစာရဲ့နောက်ကျောပုံမှာပါခဲ့တဲ့ဟိုအရင်စစ်စိုးရရဲ့ဝါရဖြန့်ဟို slogan တွေပေါ့နော်ဝါရဖြန့်အဲ့ဒီကြွေးကြော်တဲ့နေကိုအခုဒီနိုင်ငံဟိုနိုင်ငံခြားအခြေဆိုင်မီဒီယာတွေဖြစ်တဲ့ BBC, VOA, RFA ပေါ့နော်ဒီ DVB ဟိုပါဝင်ပေါ့လေဒီမီဒီယာတွေကအရင်ဒီမိုကရေစီအသွင်ကူးပြောင်းရေးဒီမိုကရေစီရရှိရေးမှာဟိုတော်တော်လေးဟိုဘယ်လိုခေါ်မလဲအထောက်အကူပြုခဲ့တာကိုမြန်မာနိုင်ငံသာပြည်သူတွေလည်းအသိတယ်ဒါပေမဲ့အခုအဲ့ဒီဟာကလေးကိုစေအစိုးရလက်ထက်ကဝါရဖြန့်နဲ့ဟို slogan တွေနဲ့ပြန်ပြီးတော့ဒီမီဒီယာတွေကိုပြန်တက်ခိုက်လာတဲ့ဟာကသွေးရူတာယူမှဟုတ်ရဲ့လားလို့ကျွန်တော်ကတော့အဲ့လိုတင်ပြရှိတယ်နောက်တစ်ခါ Facebook ပေါ်မှာအဲ့ဒီသတင်းဌာနတွေရဲ့သတင်းတင်ဆက်မှုရဲ့အောက်မှာဆိုရင်အဲ့ဒီဟာမျိုးတွေကဒီ copy and paste နဲ့ဟို
ဟုတ်ပါတယ်နာမည်မျိုးစုံနဲ့အောက်မှာ
ဒါပြင်နဲ့ခြီးပြီးတော့ဟိုကျင်ရတော့လေ
အဲ့
ဒီဟာတွေကသူ့သွေးရသားရသဘောရိုးနဲ့တူးချင်းတူးချင်းကကျင်ရတဲ့ဟာမျိုးမှဟုတ်ရဲ့လားပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့အဲ့ဒါကိုတန်မြတ်ကြည့်ပါမယ
်ဒီ Facebook စာမျက်နှာမမြင်ရတဲ့သောရရှင်တွေလည်းတစ်ခါလေးတည်သွားအောင်တည်သွားအောင်မှကျွန်မပြောချင်တာကဒီစာရီကကျွန်တော်တို့အခု VOA လေးလိုင်းပေါ်မှာဖတ်ပြလို့ရရင်ရင်ကျေးတဲ့စာရီပါဒီပြင်ဟိုယာနဲ့ထောင်နဲ့ချီတဲ့ Facebook comment တွေရရှိပါတယ်အဲ့ဒီစကလုံးတွေကတော့ဒီဟိုမီဒီယာပေါ်မှာဖော်ပြဖို့မပြောနဲ့ကျွန်တော်တို့ကိုယ့်ဖောက်ကိုယ်တော်အတန်ထွက်ပြီးတော့ပြောကြည့်လို့မရလောက်အောင်မှရုပ်ရင်းကျန်တဲ့စာရီဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုအသာထားပြီးတော့ဒီသတင်းလွတ်လွတ်လပ်လပ်ရယူနိုင်ရေးကဒီဖြစ်ရမှာမဟုတ်ဘူးဘလို့ဖြစ်ရတိုင်းအတွက်ဘလောက်အရေးကြီးလဲဆိုတာကိုမြင့်ကျော်နည်းနည်းခက်တူတူပြောပြပေးပါ
ဟုတ်ကဲ့ဟိုသတင်းရယူပိုင်ခွင့်ကဟိုဘလို့ကောမဲလွတ်လပ်တဲ့သတင်းမီဒီယာတွေသတင်းရယူပိုင်ခွင့်ကဘယ်ကိစ္စမှမဆိုအရေးကြီးတယ်ဟိုတိုင်းသားလည်းနဲ့ကင်ပရိပခပဲဖြစ်ဖြစ်အခုလိုမျိုးဟာလူမှုအတိုင်းဝန်ပရိပခလို့ခေါ်ကြတဲ့ဟာမျိုးမှာပဲဖြစ်ဖြစ်ဟိုဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့ပရိပခမျိုးမှာပဲဖြစ်ဖြစ်လွတ်လပ်တဲ့သတင်းရယူခွင့်ကအများကြီးအရေးကြီးတယ် no ma ho yin ho pa na pa phit cha le ha ma ta pha chin si ga tru ho paw pya jin ne tru ye nyin si jin ne ha go be ho lu ru go ho ti si pi lo lu ru myin si de a ra myo ne yin phit de ho a phit pya ye ho ma lo ko me yop pong ga ja a chi chi ga paw ma la raw bo no so ro a ra jao မတူတဲ့အမြင်တွေကိုလည်းနားထောင်နိုင်ဖို့လိုတယ်ဒါပေမဲ့အချက်လက်မှားနေတော့သတင်းဖြန့်တာကိုတော့လက်မခံတာကျွန်တော်လည်းအဲ့ဒါသဘောတူတယ်သို့တော့မတူတဲ့အမြင်တွေကိုနားထောင်နိုင်ဖို့လိုတယ်မီဒီယာတခုနဲ့တခုမတူဘူးဆိုသင်္ကန်းတဲ့ရှုထောက်တွေမတူကြအောင်အမြင်တွေမတူကြအောင်အဲ့ဒါကိုလည်းဟိုလူအများကနားလဲကြဖို့လိုတယ်ဒါပေမဲ့အခုကိစ္စကလူအများနားမလဲလို့ဆိုတဲ့ဟာတဲ့အကျိုးစီးပွားရှိတဲ့လူတွေကမီဒ ဲ့သုံးသပ်မိတယ်ခင်ဗျာ
ဟုတ်ကဲ့ကိုမြင့်ကျော်ပြောသွားတဲ့ဟိုအကြောင်းအရာပေါ့လေဟိုတလူတအုပ်ကနေပြီးတော့ဟိုဒီသူတို့ပြဖြစ်စေခြင်းနဲ့ဟာကိုနည်းနည်းဟိုနှက်ချောင်းပေးနေတဲ့ဆိုတဲ့သဘောမျိုးဟိုပြောသွားတာလေးကိုတခြားသူတွေပြောတာလည်းနည်းနည်းကြားနေရပါတယ်အဲ့တော့ဟိုဒီလူငယ်တွေကြားမှာ Facebook ဟိုအသုံးများပြီးတော့ဟိုလူငယ်တွေတောင်မှကမကပါမမနိုင်ငံမှာက Facebook ကတော်တော်လေးကိုပေါ်ပူလာဖြစ်တဲ့အခုနောက်ပိုင်းမှာ media တခုလိုဖြစ်လာတယ်ဆိုတော့ဒီ Facebook ပေါ်က comment တွေကပဲဒီအကြောင်းအရာကိုပို့ပြီးတော့ဟိုအားလုံးစိတ်ဆိုးစရာဆွာပေးတယ်လို့များဖြစ်နေမလားဆိုတာလေးလည်းနည်းနည်းသိကြပါလေဟိုကျမဒီမှာကိုတက်ဆွေဝင်းကိုခေါ်ကြပါလေကိုတက်ဆွေဝင်းအခုလူငယ်တွေကြားမှာလည်းဒီလိုမျိုးဟိုဒေါသတကြီးရေးကြပြောကြဟိုမီဒီယာကိုလည်းမယုံဟိုဘယ်သတင်းကိုမှမယုံဖြစ်နေတာဘာကြောင့်မှလဲရှင်ဘယ်လိုထင်ပါလဲ
ဒီကျွန်တော်တို့ကဒီ internet တွေရောဒီဒီ website တန်းဒီမှာဒီတက်တဲ့လောက်ကျတော့ internet ကိုကျွန်တော်တို့တုံးလာရတဲ့အခါကျတော့ဒီရက internet ကနေပြန်လာတဲ့တင်ပို့ကကျွန်တော်မျိုးဖြစ်တာပြောအဲ့လိုပုံစံမျိုးဖြစ်လာတယ်အဲ့ internet ပြန်လာတဲ့အချိန်မျိုးဒီဒီအစိုးရဆက်ကျင်တဲ့အဲ့ဒါ video call တွေဖြစ်ပေါ်ရတယ်နော်အဲ့ဒီအရမ်းချက်တွေဒီအခုအဲ့ဒီတိုက်ဆိုင်ချက်ခံလို့ဒီအဲ့ဒီဒီဘာသာရေးနဲ့ဆက်ရတဲ့ဒီလူမျိုးဆက်ရတာမျိုးအကြောင်းကြောင့်ခြားလာခါမှာဒီရက်ပြည်ရည်လို့ဖြစ်ပြီးလို့ပြောတော့ခြေအနေနဲ့ခြေကြောင်ညာနေတာဖြစ်တယ်။အဲ့ဒီဒီဒီအများကြီးအင်တာနက်ကကြာတော့ကြာတယ်ဖြစ်ရင်အင်တာနက်ကဒီဒီကနေနေခွင်ခွဲနိုင်တယ်ဒီအတိအကျတော့ဒီဒီအရမ်းနဲ့ကျွန်တော်ဆက်လာနေအဲ့တော့အကောင့်တွေကအဖြစ်တွေလည်းရှိတယ်ဒီလိုရှိတော့များတယ်ဒီအကောင့်တွေကဒီအခုရင်းခောက်တွေကိုများတယ်ဖြစ်ဖြစ်ရတာတွေဒီဝေကြီးလိုက်တဲ့ဆိုပြီးအဲ့ဒါတွေမှာဒီအလုပ်ကြီးရတဲ့ဟိုတွေကလည်းဒီလိုမျိုးဒီလိုမျိုးပါတိုင်းဖြစ်တယ်ကျတော့ဖြစ်တယ်ဘယ်လိုတော့လဲကြည့်လိုက်လို့ရှိရင် friend တွေအနေနဲ့တော့မပူတော့ဘူးဖြစ်တယ်အခုဒီဒီရခိုင်ပြည်ကဖြစ်နေတဲ့ဘက်မှာပြည်ကတိုင်းရင်းတွေလည်းမကောက်နေတာကျွန်တော်ပြည်ပြလာတယ်အခါအစ်စ်တွေလည်းဖြစ်ဖြစ်ဖြစ်လည်းတကယ်အတူတူဖြစ်နေတယ်ဒါပေမဲ့အောက်တွေကရွှေချီးတာမျိုးဖြစ်နေကြတယ်တော့ကျွန်တော်တို့ဒီပြည်ကြီးကလည်းဒီဘာရီစင်စစ်တော်မျိုးဖြစ်လာတယ်အဲ့ဒါဒီလိုကျွန်တော်ကဒီပြည်ပြည်အစ်စ်တွေလည်းကျွန်တော်အများကြီးထွက်လာတယ်အဲ့လိုလည်းဒီတက္ကသိုလ်ကဒီနေ့ဒီထက်ထက်ကျက်လို့ဒီကနေ့ဒီတင်နေတာမျိုးပြော
ရတယ်အဲ့လိုမျိုးတင်းကျူတွေဓာတ်ပုံတူတွေတင်လာတဲ့ဟာမျိုးကိုရောတာမန်ဒီ Facebook သုံးတဲ့ဟိုပြည်သူတွေအနေနဲ့ခွဲခြားသိနိုင်ပါလားရှင
်ပြည်သူကတ်ပါတယ်ဒီကဒီလိုဒီလိုဘာသာရေးဆိုလို့ရှိရအရောဒီတီတီကြီးကဒီ professional ပုံစံမျိုးလေးကြာနေရှိတယ်ဒီပုံမှန်လေးမျိုးဆိုရှိရအခုလာဒီရခိုင်ပြည်ကပြည်ကလာမှာဆိုလို့ရှိရင်ဒီတပ်ဖွဲ့အပြည့်ဖြည့်ဖြည့်ပြည့်ပြီးတော့တင်ပြီးတော့ဒီမှာတော့ဒီကနေ့ဒီပါစီရဲ့ပုံမျိုးရှိနေတာမျိုးဒါအခုလာမျိုးကိုခေါက်ပြီးတော့အရင်မှရှိတယ်အဲ့လိုလည်းဒီလိုဒီလိုကြာဒီတက္ကသိုလ်လာရည်နဲ့လည်းဒီကိစ္စလေးလိုက်တယ်ဒီကနေ့ဆက်ကြတော့အဲဒီလိုဆက်လာတဲ့ဒီကိစ္စတွေဒီပုံစံမျိုးတိုင်းကိုတင်ပြီးတော့မဟုတ်တဲ့ကနေ့ကိုတင်ပြီးတော့ကြာတယ်ဥပမာဒီကိုယ်တော်ကဒီအင်းဒီဒီကနေ့ဒီဟိုဟာလေဖီးဒီကနေ့ဒီဘာလို့လဲဆိုတော့အဲ့ဒီကတည်းကလေအကြမ်းကလက်ထဲမှာပို့ပြီးတော့ဟိုဖြစ်လာတယ်ဟိုဟာဒီအဆင်ပြေလာတယ်သူတို့ဒီတကယ်အပြည့်လေးပုံစံလေးရှင်ပြေစကားကြံရရောထဲစနာပြရတယ်အခုရခိုင်ပြည်ကမှာဆိုလို့ရှိရင်လက်ထိကကျွန်တော်ပြင်းပြင်းလေးပြလိုက်ကြတယ်ဟိုဒီရခိုင်မှာဖြစ်ပြက်ကလာဖြစ်ခဲ့တယ်ဟိုကျွန်တော်ပြင်းလေးကိုမဆန်းပြရခြင်းရဲ့ဖြစ်နေရဲ့ဖြစ်ပြီးပြန်ဆက်လာပြီးတော့လေတဲ့ဘုံလေးလောက်ပါလေဒီလိုတော့ဘာမဖြစ်နေခဏပြနေကြပြီဒီကောင်ကပြဿနာရှာနေဆိုမျိုးအချင်းချင်းကြားမှာကြာပြီးပြီးဟာမျိုးရှိရောဒီလိုဒီလိုဒီလိုကဆိုရဲဒီအဖြစ်ကြတာကဒါမျိုးပြန်ပြီးတော့ပြောရတော့တပြေးနဲ့ဒီရတိကျတယ်လို့ပြောလာတယ်အဲ့ဒါကြောင့်ဒီရတိကျတဲ့အမေနဲ့ချစ်ပြီးတော့ကျွန်တော်ကအခုမျိုးကိုဒီ
ဟုတ်ပါတယ်ဟုတ်ပါတယ်ဆက်ပြီးဖြည့်တာမျိုးတွေ ပြောပေမဲ့လည်းလိုက်နာရမယ်ဟိုမပြောပေမဲ့လည်းလိုက်နာရမယ်ဟိုကျင်းဝေးအဲ့ဒါကိုမသိရနောက်ပြီးတော့ဟိုသတင်းတွေမှာအမှားအမှန်ကိုဝေခွဲမရနိုင်မယ်ねဒီသတင်းတွေနောက်လိုက်ပြီးတော့ပဲဟိုဟိုဇာဖြန့်ကြတယ်ပြူကြတယ်ဖြစ်တာကြီးကဒီပြဿနာကိုပုံပြမီးထိုးပေးတဲ့အရာကြီးဆိုပြီးတော့သူတုံးသက်သွားပါတယ်ဟိုဒီမှာအခုဒီရခိုင်ပြည်ပခန့်အခြေအနေပုံမှာသတင်းရယူမှုနဲ့ပတ်သက်ပြီးတော့ပြန်ပ
ရှိပါလား
အဲစိတ်ကျဉ်းနှံမှုရှိပါလားဆိုတော့ကျဉ်းနှံမှုရှိတယ်လို့တော့ပြောရမှာဖြစ်ပါတယ်ဒါပေမဲ့အာရမှုရှိသလားဆိုရင်တော့နည်းနည်းတော့အဲ့ဒါပြောဖို့ခက်ပါတယ်ခက်ပါတယ်ဆိုတော့ဒီကျွန်တော်တောင်းခဲ့ရတဲ့ခီးကျင်တစ်ချောင်းမှဆိုလို့ရှိရင်တိကျဘယ်လိုပြောမလဲဒီကျွန်တော်တို့စီစဉ်ပေးတဲ့ပြန်ကြားရေးနဲ့ဒေတာကအာဏာပိုင်တွေအတွက်ဆိုလို့ရှိရင်ကျွန်တော်တို့အတွက်လူတွေကိုသူတို့အထူးဂရုစိုက်ပြီးတော့မှဆောင်ရွက်ပေးထားရတွေ့ရပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့ကကျွန်တော်လူတွေတူတူစိုက်ပေးတဲ့အတွက်ကျေနပ်ပါတယ်ဒါပေမဲ့ကျွန်တော်တို့တွားရတဲ့ဒီသားတွေမှာကြာတော့ဘယ်လိုပြောမလဲဗျာဒီမောင်းတော်မြို့မှာရောက်တဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီစခိုင်းလူမှုအတိုင်းဝိုင်းနေနဲ့ကျွန်တော်တွေ့ရတယ်။ကိုင်းတိုင်းနဲ့တွေ့ရတယ်။ဒါနဲ့ဂျီဟွာယီကိုမမြင်မတွေ့ရဘူး။ဒီမွတ်ဆင်းမျိုးကိုမြင်တွေ့ရတဲ့နေရာမရှိဘူး။နောက်သူတို့ရဲ့နေရာဒေသမျိုးတွေမှာကျွန်တော်တို့ဝင်ရောက်ပြီးတော့ဒီလိုမျိုးရနိုင်ကြတာမရှိဘူး။အဲ့ဒီအပေါ်မှာတော့ကျွန်တော်တို့အားမရဘူး။အဲ့ဒီအပိုင်းတွေမှာလည်းတချို့ဟာတွေမှာတော့လုံခြုံရေးအခြေအနေအကြောင်းအကြောင်းတွေကြောင့်ကျွန်တော်တို့ကိုအဲ့ဒီမျိုးအစီအစဉ်တွေလုပ်မပေးနိုင်ခဲ့တဲ့ဒီကားလို့ကျွန်တော်ကသဘောပေါက်ပြီးတော့ဒီရရှိဖြစ်ပေါ်နေတဲ့အနေအထားနဲ့ဒီဒုက္ခဒေသခဏီရဲ့အနေအထားတွေတော့ကျွန်တော်တို့ဘယ်လိုပြောမလဲတင်ပြရပြီးပြန်ရတဲ့အနေအထားမျိုးရှိပါတယ်ဗျ
ဟုတ်ကဲ့အဲ့ဒါဆိုရင်ဒီအခုမြန်မာနိုင်ငံကနေပြီးတော့ဟိုလူလူကဘာရောဝိုင်းပြီးတော့ကန့်ကွက်နေတဲ့နောက်ပြီးနိုင်ငံတကာသတင်းတွေမှာတော့ပြောနေတယ်ဟိုဘက်ကဒီမွတ်စလင်ဒုက္ခဒေရဲ့အခြေအနေကိုတော့ဟိုဘာတစ်ခုမှကိုယ်တိုင်ကိုယ်ကြားမြင်ကြရတာမရှိဘူးပေါ့နော
်ဟုတ်ပါတယ်
ဟုတ်ကဲ့ဟိုအခုကျွန်မလေးလိုင်းပေါ်မှာရောက်နေတဲ့ဟိုမိမျက်နဲ့လူတွေကိုအရင်ခေါ်ကြပါရဲ့ပြီးတော့ရင်တော့ရှင်နေတဲ့စားတွေကိုလည်းဖတ်ပြပေးမှဖြစ်ပါတယ်ပထမဦးဆုံးကိုတီးလယ်မူသူကထိုင်းနိုင်ငံကပါထိုင်းနိုင်ငံကကိုတီးလယ်မူမေးချင်တာမေးလို့ရပါပြီကျွန်မတို့ဒီလေးလိုင်းပေါ်မှာကိုမိုးစောဟိုကိုမြင့်ကျော်ကိုတက်ဆွေဝင်းဒီပြည်နယ်ရှင်နေကြတဲ့သူတွေရှိနေပါရဲ့ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်တော့အရင်ကဦးတင်းနဲ့အစိုးရအဖြစ်ကဒီပလီကိုတိုက်ခိုက်တာကျွန်တော်တွေ့နေရပါတယ်ခင်ဗျာနောက်ပြီးတော့သူဖြစ်ပြန်ကဗလားတွေကိုသူတို့အံတမအနဲ့ကျင့်လို့ကျွန်တော်မြင်ရတယ်နော်ဖုံးမှတပားပါတော့အဲဒါကဗလားကိုရိုက်ကြတာအဲ့လိုမလုပ်တင်ပါဘူးဗျာဘာဖြစ်လဲဆိုတော့အခုဖြစ်တာလည်းကျွန်တော်တို့အရင်ကမြင်ရတာတော့ဒီဗလားတွေကဓာတ်နဲ့ခုတ်တယ်ဗျာဟိုစစ်ကတော့ဒီနောက်နဲ့ပြစ်တယ်ဆိုတော့ဒါမခံနိုင်လို့ဒါဒီမြူးနဲ့သူပြစ်တဲ့ပုံစံမျိုးကျွန်တော်တွေ့ရပါတယ်နော်တိုက်တာလည်းသခန်းတွေပါကလောက်တိုက်ကလောက်တိုက်တာသခန်းနော်နောက်ပြီးတော့အစိုးရစစ်တပ်ဝင်တော့တိုက်ခိုက်တဲ့ခါကျတော့နော်ရွာတွေအကုန်လုံးမီးလောင်ကုန်နေကြနောက်ပြည်ရဲ့မီးလောင်ဆိုတော့ဒါသူတို့ဝင်မှမီးလောင်လို့ဆိုတော့ဒါတိတာတော့ဗျာ
ဒီကကိုကြည့်နေမူ
နောက်တစ်ခေတ်ကိုကြီးကလည်းဒီလိုပဲじ
ゃဟုတ်ကဲ့ကိုကြီးကလည်းအခုပြောနေတဲ့အထင်မှာဟိုခုနကဖုန်ကြီးကနေပြီးတော့မွတ်စလင်ကိုရိုက်တက်တယ်နောက်ပြီးတော့ဗလီတွေကိုမီးရှို့တယ်ဆိုတာကိုကြီးလည်းအနေနဲ့ဘလို့သိရတာပါလဲဘယ်သတင်းကနေပြီးတော့သိရတာပါလဲရှင
်ဟုတ်ကဲ့တွေ့နေရပါတယ်ခင်ဗျာတီတီရနေတယ်ကျွန်တော်တွေ့နေရပါတယ
်နောက်ပြီး
တော့ကျွန်တော်ကအရင်ကလည်းကျွန်တော်တော်သားတွေပါနော်အစိုးရ
ဟုတ် TVR ဆိုတာဘယ်သတင်းဌာနတွေကနေသိရတာပါလဲကျမတို့ဒီမြန်မာနိုင်ငံဟိုကနေပြီးတရားဝင်ထုတ်ပြန်တဲ့သတင်းတွေမှာကြည့်ရတာပါလားခင
်ဗျဟုတ်ကဲ့ခင်ဗျကျွန်တော်ကြည့်ရပါတယ်အဲအဲကြောင့်မို့အခုနောက်ပိုင်းမှာလည်းဒီလိုပဲအစိုးရစစ်ကဝင်လာတဲ့ခါကမီးလောင်ကုန်တာကဒီကနိုင်သေးတယ်အဲ့ဒါရွာသားတွေကိုတောင်းလို့ကျွန်တော်လုံးဝပြောလို့မရပါဘူးခင်ဗျာ
ဟုတ်ကဲ့ဒါကိုထိုင်းရကိုတိလဲမှုအမြင်မှာသူကတော့ဒီမောင်းတော့ဒေတာအခြေအနေနဲ့ပတ်သက်ပြီးဟိုဗလီတွေပါရင်မီးရှို့ခံရတာတွေ့တယ်လို့ပြောပါရဲကျမတို့ကတော့ဟိုကျမတီးရတလောက်ကတော့အဲ့ဒါတွေကိုမမသတင်းတွေမှာမတွေ့ရသေးပါဘူးเนาะ ခုအဲ့အခြေအနေကိုနည်းနည်းလေးပို့ပြီးတော့သိရအောင်လို့ဒီမောင်းတော့ data မှာကိုရိုင်းသတင်းတောက်လုပ်နေတဲ့ဟို data ကန်သတင်းတောက်ဟိုကိုအောင်ကိုလေးလိုင်းပေါ်ဖိတ်ချင်ပါသေးကိုအောင်ရဲ့အခြေအနေလေးကိုအောင်ဘာများမေးခြင်းလဲနောက်ပြီးတော့ဘာများပြောခြင်းလဲဝင်ပြောပါရှင့
်အဲဟုတ်ကဲ့ဆိုတော့ဆရာကိုရင်းကျော်တို့ကိုတက်ပြောပြောလိုက်တဲ့ကျွန်တော်တို့သိပါပြီဟိုအဲ့ဒါဆိုတော့ဟိုဆရာပြောသွားတယ်ဆိုရင်ညာဘက်ဖြစ်တော့ဒီပြိသက်တွေတော်တော်များများကျွန်တော်တို့ကဒီ wrong message တွေရထားတယ်ပေါ့နော်မှားယွင်းနေတဲ့အချက်လေးတွေသူတို့သိထားတယ်ဆိုတာတော့တော်တော်လေးသင်ကြဖြစ်နေပြီကအဲ့တော့ဒီမောင်တော်အနေထားမှာကတော့အဲ့ဒီအခြေအနေကဟိုကျွန်တော်တကယ်တရင်ရယူတဲ့နေပြည်တော်တရင်ရယူနေတဲ့အခြေအနေတွေကတော့တော်တော်လေးအခက်အခဲတွေကရှိနေတော့ဝင်ပြဆိုတော့ကဒီကိုဘိုးတော်တို့ကတော့သူအစိုးရအစီအစဉ်နဲ့တွားတဲ့အတွက်ကြောင့်သူတို့အတွက်လုံခြုံရေးတွေသူတို့ရဲ့ခရီးစဉ်ကတော့အဆင်ပြေခဲ့တယ်ပေါ့လေသူအားဟိုအားပြရပြီမယ်လို့အထိုက်လျောက်တော့ကျင်းနေမှုရှိတယ်လို့ပြောတယ်ကျွန်တော်တို့တကယ်မြေပြင်မှာလက်ရှိပေါ်လေဒီမှာနေထိုင်ပြီးတော့လုံနေတဲ့လူတွေအတွက်ကြတော့ဟိုတော်တော်ကိုအခက်အခဲတွေရှိနေတော့ကျွန်တော်တို့သတင်းသမားတွေအတွက်လုံခြုံရေးကိစ္စတွေရောနောက်ပြီးတော့သတင်းသားသမားတွေပေါ်မှာဆိုတော့ဒီအဲဒီဟို slogan အဟောင်းတွေကိုပြန်ပေါ်ပြီးတော့ဒီတိုက်ခိုက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကိုယ်တိုင်မြေပြင်ပေါ်မှာဟိုရန်ပြူခံရတဲ့အနေအထားမျိုးတွေပေါ့နော်နောက်ပြီးတော့ဒီဟိုပြင်းပြင်းထန်ထန်တားမြစ်တဲ့အခြေအနေမျိုးတွေကိုကျွန်တော်တို့ကကြုံနေရတယ်ဗျအဲ့တော့ဘယ်လောက်ထိခက်လာလဲဆိုတော့နောက်ပိုင်းမှာကျွန်တော်တို့ကဒီဒေသခံဟိုတိုင်းရင်းသားဒီနဲ့တွေ့ဆုံမင်းပြန်မှုနောက်ဒီဒုက္ခသက်သက်နေမှာတည်ရင်ရယူဖို့အခြေအနေတွေအဲ့ဒါတွေတော့မာတော်မကိုကျွန်တော်တို့ကတော်တော်လေးကိုဟိုခက်ခဲဖြစ်လာတဲ့အနေအထားတွေဖြစ်နေတယ်ဗျအဲ့တော့ဒီမောင်တော်ဒေတာမှာဖြစ်နေတဲ့အခြေအနေတွေကိုတည်ရင်အမှန်လေးသိရအောင်အတွက်ပြည်သူကိုတင်ပြဖို့ဆိုတာကတော့တော်တော်လေးကိုစိန်ခေါ်မှုတွေများနေသေးတဲ့အနေအထားလိုပဲကျွန်တော်အနေနဲ့တော့ပြောချင်တယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုမောင်တော်ဒေတာမှာတည်ရင်ရယူနေတဲ့နေကန်တည်ရင်တော့ကိုအောင်ပြောသွားတာဖြစ်ပါတယ်ဟိုဒီမှာဟိုတည်ရင်သမားတွေပေါ်မှာကန့်တတ်မှုတွေရှိရလို့ကိုအောင်ကပြောတယ်ခုနကကိုမိုးစောကကြတော့ဒီဟိုသူတို့လုံခြုံရေးရတော့ဟိုနေရာတိုင်းကိုသွားလို့မရအောင်အစိုးရလိုက်ဖို့ပေးတဲ့နေရာပဲသွားပြီးတော့တည်ရင်ရယူခဲ့ရတယ်လို့ပြောတယ်ဆိုတော့ဟိုကိုမြင့်ကျော်ဟိုမေးချင်ပါတယ်ကိုမြင့်ကျော်ဒီတစ်ခေါက်တည်ရင်ရဒီတစ်ခေါက်ဖြစ်ရပေါ့နော်ပရိပခဒီပရိပခနဲ့ပတ်သက်ပြီးတော့တည်င်းသမားတွေတည်င်းရယူတာမှာဟိုကန့်သက်ချက်တွေသူတို့ပြောနေတယ်လို့ရှိပါလားအဲ့ဒီကန့်သက်ချက်တွေကရောကျမတို့ဗမာနိုင်ငံကဟိုဒီတည်င်းမီဒီယာဥပဒေနဲ့ညီပါလားရှင
်ဟုတ်ကဲ့ဟိုကန့်သက်ချက်တွေရှိနေတာကျွန်တော်တို့ရခိုင်ဒေသခံတည်င်းတော်ဒီကကိုဒီရက်ပိုင်းမှာကြားရတာပေါ့နော်ဟိုနောက်ထပ်ရန်ကုန်ကသွားတဲ့ဒီ mainstream media ကတည်င်းတော်တွေလည်းအဲ့ဒီကိုရောက်ပြီးတော့ကိုယ့်အကူကိုယ့်စီမံကိုတည်င်းယူတဲ့ခါမှာဟိုအုတ်ချုပ်ရေးဟိုသူတွေအုတ်ချုပ်ရေးပေါ့နော်ဟိုအဲ့ဒီအာဏာပိုင်တွေကခေါ်ပြီးတော့ပြီးခဲ့တဲ့ AP လကထုတ်ထားတဲ့ပြည်တော်စုဆိုရအဖွဲ့ယုံကထုတ်ထားတဲ့ရခိုင်မှာသတင်းသမားတွေသတင်းရယူခွင့်မပြုကြောင်းဆိုတဲ့စာကိုဖတ်ပြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကြီးကတော့တကယ်တမ်းသတင်းမီဒီယာဥပဒေမှာပါတဲ့အခန်းသုံးမှာပါတဲ့သတင်းသမားတွေရဲ့ရပိုင်ခွင့်ပေါ့နော်ပြိပခါဖြစ်တို့စစ်ပွဲစစ်မဲ့ဖြစ်ပေါ်နေတဲ့ဒေသတွေမှာစီးနှင်းဥပဒေနဲ့ညီသတင်းရယူမယ်ဆိုရင်အဲ့ဒီလူတွေကလုံငင်းအာဏာပိုင်တွေရဲ့အကာအကွယ်ကိုလည်းတောင်းခံနိုင်ခွင့်ရှိတယ်။သတင်းနဲ့ပတ်သက်တဲ့စစ်စီးပစ္စည်းဟုတ်လားကင်မရာတို့လိုဟော note စာအမှတ်စုစာတို့အဲ့ဒါမျိုးကိုဖြည့်ဆည်းသိမ်းဆည်းခြင်းကလည်းကျင်းလို့ပိုင်ခွင့်ရှိတယ်လို့ရေးသားတာရှိတယ်။ဆိုတော့အဲ့ဒီဟာကအခုလက်တွေ့ဒီရခိုင်ပြည်နယ်မှာပြီးခဲ့တဲ့ April တည်းကစပြီးတော့သတင်းရယူခွင့်မရှိပါဘူးလို့ပြည်ထောင်စုဆိုတာအဖွဲ့ယုံကထုတ်ထားတဲ့စာကဘယ်လိုအသေးပေဆောင်လဲဆိုတဲ့ဟာကမေးခွန်းထုတ်เสียရဖြစ်နေတယ်ပေါ့နော်။ဆိုတော့တကယ်တမ်းတော့အခုလိုဟိုပြင်းပြင်းဝင်ကြီးခန္ဓာအစည်းအဝေးနဲ့၃ရက်စီးစဉ်လို့ဟာမျိုးကတစ်လမှာတစ်ခါနှစ်လမှာတစ်ခါအလင်းမျိုးဖြစ်တယ်တကယ်တမ်းကျတော့သတင်းဖြစ်ဖြစ်ဆိုတာနေ့စဉ်နဲ့အများဖြစ်နေတော့ဒီလွတ်လပ်တဲ့သတင်းမီဒီယာသတင်းဌာနအသီးသီးကဟိုယူခြင်းနဲ့သတင်းယူခွင့်ကိုတတ်နိုင်တဲ့ဘက်ကအစိုးရပံ့ပိုးပေးဖို့ပဲရှိတယ်အဲ့လိုမဟုတ်ဘဲနဲ့စောစောပြောသလိုဟိုကန္နမိတ်ဆိုတဲ့စာဖတ်ပြပြီးတော့ဒီဒေသမှာတရားဝင်သတင်းယူခွင့်မရှိဘူးဆိုတဲ့ဟာကတော့သတင်းစီးဆင်းမှုကိုတားမြစ်ထားတယ်လို့ဖြစ်နေတယ်အဲ့ဒီအခြေအနေကလည်းဒီကနေ့အထက်ကဟိုအစိုးရအဖွဲ့ရဲ့ခေါင်းဆောင်ပိုင်းကတိလားမတိလားဆိုတဲ့ဟာမျိုးလဲကျွန်တော်တို့မေးစရာမျိုးဖြစ်နေတယ်ပေါ့နော
်ဟုတ်ကဲ့ဟိုဆရာနောက်ပြီးလုံခြုံရေးကြောင့်တချို့နေရာတွေတွားလို့မရဘူးဆိုတာမျိုးပေါ်မှာရောဘယ်လိုကိုမျိုးကျော်သုံးသက်ပါလဲရှင်ဘာဆိုတော့ဟိုနိုင်ငံတကာမှာဒီဟိုအကြီးကျယ်စစ်ပွဲဖြစ်နေတဲ့အခြေလေပိုင်းဒေတာတွေကိုဟိုသတင်းတောက်တွေကဒီကတက်ချောင်းနေနဲ့လိုက်ပြီးတော့တွားပြီးတော့ဟိုမြေပြင်ခြေနေကိုပေးပို့တာမျိုးတွေကတော့ဟိုတာရကတွေရှိရယ်လေဆိုတော့ကြတော့အဲ့လိုမျိုးဟိုအဲဆရာလုံခြုံမှုရှိတဲ့အပိုင်းကိုပဲတွားပါဟိုလုံခြုံမှုမရှိတဲ့ဘက်ကတခြားတစ်ဖက်ပေါ့လေဟိုဘက်ကအခြေအနေတွေကိုမသိရဘူးဆိုရင်ကြတော့ဒီသတင်းတွေကိုဘယ်လိုများမှန်မှန်ကန်ကန်ရေးမလဲရှင
်ဟုတ်ကဲ့အခုကသူတို့တားမြစ်ထားတဲ့ဟာတားမြစ်ပုံကတကယ်အန်ရရှိလို့ဆိုတာတစ်ခုအားလုံးကိုခြုံပြီးတော့ဒီဒေတာတစ်ခုလုံးကိုမတွားနဲ့ဒီမျိုးနယ်တစ်ခုလုံးကိုမတွားနဲ့သတင်းမျိုးနဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ဒီသတင်းဟိုအချက်လက်လွတ်လပ်တဲ့သတင်းမီဒီယာတွေကသတင်းမှန်မှန်ကန်ကန်ဟိုဖော်ပြနိုင်ဖို့က
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကဘင်္ဂါလီကျမ်းဖတ်သမားတွေကြောင့်ဖြစ်ပေါ်လာတဲ့မတည်ငြိမ်မှုတွေနဲ့ဒုက္ခတွေပြဿနာကိုပြည်သူတွေပုံမှန်သိရှိနိုင်ဖို့အတွက်အစိုးရနဲ့တမတော်ခေါင်းဆောင်တွေညှိနှိုင်းပြီးသတင်းမီဒီယာသမားတွေကို လုံခြုံစိတ်ချစွာသတင်းရယူနိုင်ခွင့်နဲ့တင်ပြထုတ်လုပ်ခွင့်တွေကိုပေးတင်တယ်လို့ယူဆပါတယ်။အစိုးရနဲ့တမတော်ခေါင်းဆောင်တွေညှိနှိုင်းပြီးသတင်းမီဒီယာသမားတွေကိုလုံခြုံစိတ်ချစွာသတင်းရယူနိုင်ခွင့်နဲ့တင်ပြထုတ်လုပ်ခွင့်တွေကိုပေးတင်တယ်လို့ယူဆမိပါတယ်။အစိုးရမှာဒေသဖွံ့ဖြိုးရေးနဲ့တည်ငြိမ်ရေးလူမျိုးစုနှစ်ခုကြားပြန်လည်ပေါင်းစည်းရေးတို့အတွက်အခက်တွေ့နေပါတယ်။အကယ်၍သတင်းမ
ရမယ်ဆိုရင်ကုလအပါဝင်နိုင်ငံတကာအတိုင်းအဝိုင်းကရခိုင်ရေးကိုပုံမသိရှိလာနိုင်ပြီးအစိုးရတက်မတော်နဲ့ရက်ဖက်လူဖွဲ့စည်းတွေအတွက်များစွာအကျိုးရှိနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့သူကတော့သတင်းလွတ်လွတ်လပ်လပ်ရယူခွင့်ပေးတင်ပါတယ်။ဒါမှသာသတင်းမှန်တွေကိုတင်ပြနိုင်ပြီးတော့ဒီမြမအစိုးရရဲ့ဒီဟိုဒီပြိပခဖြည့်ရှင်ရေးလောက်ရက်ဒီပုံမှန်လည်းနိုင်ငံတကာကပို့ပြီးတော့တက်ဝင်ယုံကြည်လာမှာဖြစ်ပါတယ်လို့ရေးထားတာပါ။ဒီမှာကျွန်မဟိုဒီအစီအစဉ်လည်းပြီးခင်နေလို့အချုပ်လေးပဲမေးချင်ပါတယ်။ဟိုအခုဟိုဖြစ်နေတာကဒီကျမတို့ရားသမျှဒီမြန်မာမီဒီယာတွေကရောနိုင်ငံသားမီဒီယာတွေကရောသတင်းတင်ပြနေတဲ့သတင်းတွေကိုလူတို့ကလုံးဝမယုံကြည်ဘူးဆိုတာတွေ့လာရတဲ့အချက်ပါပဲအဲ့တော့ဒီသတင်းမီဒီယာတွေပေါ်မှာဟိုသတင်းမီဒီယာတွေနဲ့ထုတ်လွှင့်ပေးနေတဲ့သတင်းတွေကိုအမှားတွေဆိုပြီးတော့လူတို့ကမယုံကြည်တဲ့ကိစ္စကိုဘယ်လိုများဖြေရှင်းနိုင်မလဲလို့ထင်လဲကိုမိုးစောဖြေပါတဲ့ချက်တော့ခက်တူတူလေးပါပဲ
ဟိုအဓိကပြဿနာကတော့ကျွန်တော်တို့ဒီအခုလောလောဆယ်မြန်မာပြည်ရဲ့ဒီမိုကရေစီအခုကြောင်းကာလမှာဆိုရင်တတိယမီဒီယာတွေပေါ်မှာအစိုးရရောတက်တော့ဘယ်လောက်ထိလာရောမှုရှိလဲဘယ်လောက်ထိသိခံနိုင်စွမ်းရှိလဲဘယ်လောက်ထိလက်လက်ခွင့်ပေးလဲဆိုတာကမေးခွန်းထုတ်အောင်မလုပ်ရဘူးဗျာနောက်တစ်ချက်ကအခုလိုမျိုးပြည်တစ်ခါဖြစ်နေတဲ့လူ့ဖွဲ့စည်းနှစ်ဖက်ပေါ့အဲ့နှစ်ဖက်ကတော့ဒီတတိယမီဒီယာတွေပေါ်မှာဘယ်လောက်ထိလက်ခံတဲ့အနေအထားရှိရဲ့ပေါ့အဲ့ဒီဟာတွေကစပြီးအခြေခံကြမယ်လို့ထင်ပါတယ်ဗျ။အဲ့ဒီဟာတွေပေါ်မှာအခြေခံစဉ်းစားနိုင်ပါလား။ခုနပြောတဲ့အချက်တွေကိုကျွန်တော်တို့ဖြည့်ဆည်းလို့ရမယ်လို့ပဲကျွန်တော်တော့မြင်မိပါတယ်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမိုးစော်။ကိုမျိုးကျော်အနေနဲ့ရောဒီသတင်းတွေပေါ်မှာသတင်းမီဒီယာပေါ်မှာလူလူရဲ့ယုံကြည်မှုမြန်မာလူလူပေါ်အထူးသဖြင့်ဘယ်လိုများပြောင်းပြီးတော့တည်ဆောက်လို့ရမလဲရှင
်။ဟုတ်ကဲ့
ဟုတ်ကဲ့ပြောပါရှင်။
ကျွန်တော်အမြင်မှာတော့သတင်းမီဒီယာ30ရှိတယ်ဆိုအဲ့ဒီသတင်းမီဒီယာ30လုံးသတင်းရယူနိုင်အောင်ဖွင့်ထားပေးဖို့ပဲပေါ့နော်။အဲ့လိုဖွင့်ထားပြီးတဲ့အခါမှာဟိုအချက်လက်တွေလွှဲမှားရင်လဲလွှဲမှားတဲ့သတင်းမီဒီယာက5ခုရှိမယ်။ကြံတဲ့25ခုကတော့အချက်လက်လွှဲမှားတဲ့ဟာတွေနဲ့မတူတဲ့တကယ်အချက်လက်မှန်တွေပေါ်ပြမယ်ဆိုအဲ့ဒီ5ခုကသူ့ဟာသူဟိုမမှန်ကန်တဲ့အချက်လက်ဆိုတာပြိတက်ကတိသွားမှာပဲ။ဆိုတော့အဲ့လိုမဟုတ်ပဲနဲ့ဟိုပိတ်ထားတဲ့အခါမှာဒီထုတ်ပြန်ချက်တွေနဲ့ပဲအမှီပြုတဲ့အခါမှာနောက်တစ်ခုကတော့အမြင်တစ်မျိုးတည်းသာထွက်စေခြင်းနဲ့ဟိုရှိစေခြင်းနဲ့အတူတူပွားရှိတဲ့ group တွေ interest group တွေပေါ့နော်အဲ့လိုမျိုးတွေက media ကိုဟိုဝေဖန်ကြတိုက်ခိုက်ကြဆိုတော့အဲ့ဒီဟာကအစိုးရရဲ့ဟို media ပေါ်မှာထားရှိတဲ့မူဝါဒကပထမအရေးကြီးဆုံးလို့ထင်ပါတယ်ပွင့်လင်းပြီးသွားသတင်းယူနိုင်ဖို့ကသာပံ့ပိုးပေးရင်တော့ဒီအန်ဒီလိုအနေထားမျိုးကလူထုက media ပေါ်မှာအမြင်တောင်းတဲ့အနေထားမျိုးကပြောပါသွားမယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ကိုမြင့်ကျော်သုံးသက်တာကျေးဇူးတင်ပါတယ်။ကိုသွန့်ဆွေဝင်းကရောဒီဟိုဟိုတည်င်းတွေကိုလက်မခံနိုင်တဲ့တည်င်းတွေကိုဒီလူလူကခါခါတိတိဖြစ်တဲ့ကိစ္စကိုကျွန်တော်တို့ကြော်လွားဖို့ဘယ်လိုလုပ်နိုင်မယ်လို့ထင်ပါလဲရှင်ဝိုင်းပြီးတော့ခက်တူတူလေးပြောပါနော်
။ဟုတ်ကဲ့ဒီကကျွန်တော်ဒီမှာဖြစ်ဖို့ကြိုးစားနေတာကျွန်တော်ဒီအဖိုးရကအဖိုးရရဲ့ဒီတရားစီရင်ရေးတိုင်းမှာလည်းဒီပြည်သူတွေဒီဒီတက်မှတ်ထုတ်ပြန်တဲ့
โซโรดีโหปูပြီးတော့လူတွေကိုပြဿနာဖြစ်နေတဲ့အချိန်မှာပို့ပြီးတော့လုံးစောပြီးတော့ဟိုအမုန်းတရားတွေပွားများနေတဲ့တဲ့တင်တွေကိုဟိုတန်းနိုင်တဲ့များတေးချာစဉ်းစားဆုံးဖြတ်ပြီးတော့မှဟိုထုတ်လွှင့်ဖို့ပေါ့နော်ဆိုတော့ဟုတ်ကဲ့ဟိုဒီမှာတော့ဆင်တယောက်ကအနိုင်မခံဆိုတဲ့တော်ရရှင် Facebook
မှာရေးထားတာပါအမှန်ကိုပြောရင်ဘေးထွက်နေရတယ်မီဒီယာတွေမှတ်ထားပါအမှန်ကိုတင်ပြရတဲ့အတွက်ကျွန်တော်တို့ကတော့ကြိုက်ပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ဟိုမီဒီယာကတော့ဒီသတင်းတောက်တွေလိုက်နာရမယ့်ကျင့်ဝတ်ဖြစ်တဲ့ဟိုသတင်းကိုဘယ်မှလိုက်ဖဲနဲ့အမှန်ကန်ဆုံးအမြန်ဆန်ဆုံးတင်ဆက်နိုင်မှုဆိုတဲ့ကျင့်ဝတ်ကိုတော့လက်ခံထားရမှာတေးကြပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolution.
ရန်နေတိုင်းလည်းပို့ပြီးတော့ခက်ခဲတာပဲကားကြားထဲမှာနေနေရတာကားကြားထဲမှာအခုဝင်းဝင်းဝင်းတဲ့ဆံကြီးရတယ်ဒီပဲပတ်ဆောင်မရရောက်ဆံရတယ်ဒါနဲ့ပိုင်းကိုဈေးပိုးရောက်ဆံရတယ်မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းပါဝင် voanews.com မှာလည်းကြမ်းပြီးနားဆင်နိုင်ပါတယ်ခင်ဗျာ
American တန်ကနေ 2019 ခုနှစ် စက်တင်ဘာလ 3 ရက် တနင်္ဂနွေနေ့မနက်ဖြန်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို မနက် 7 နာရီကနေ 9 နာရီထိတစ်ချိန် နေ့လယ် 12 နာရီကနေ နေ့ခင်း 10 နာရီထိတစ်ချိန် ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် အခု တနင်္ဂနွေနေ့ မနက်ဖြန် ထိတ်တန်းရနေတဲ့ သတင်းအချင်းချုပ်ကို ကိုကျော်ကျော်သိန်းက ပြောပြပေးပါဦးမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဆင်နီနီကမုန်တိုင်းတန်တင်တက်ဆက်ပြည်နယ်ဟျူစတန်မြို့နယ်လူအီဇီယားနာပြည်နယ်လိတ်ချောလ်စ်မြို့တွေကိုသွားပြီးမုန်တိုင်းတန်တင်သူတွေနဲ့တောတွေ့ပါတယ်လူအီဇီယားနာပြည်နယ်ကိုခနတာဝန်ထမ်းချိန်မှာမစ္စတာထရမ့်ကသတင်းထုတ်တွေကိုဘာမှပြောမသွားဘဲမုန်တိုင်းတန်တင်သူတွေနဲ့တွေ့ဆုံပြီးပြန်လည်ထူထောင်ရေးအလင်းမြန်လုပ်ပေးမယ်လို့ကတိပေးခဲ့ပါတယ်က
လာမယ့်6ရက်အတွင်းယူကောက်ပွဲအတတခုလုပ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ထွက်ပေါ်လာပြီးနောက်တနေ့မှာပဲသမ္မတခင်ညာတာကအဲလိုပြောလိုက်တာပါ။မြန်မာနိုင်ငံရဲ့ကိုင်းပြည်နယ်မှာမွတ်စလင်တွေကိုရောတခြားလူမှုဝန်ကြီးတွေကိုပါထိခိုက်နေတဲ့အကြမ်းဖက်မှုနဲ့မလို့မုံထားပယ်လိုက်မှုတွေအဆုံးသတ်စေဖို့လှုံ့ဆော်ပါလို့ပြည်ထောင်စုကြီးဟာမိမိတို့ခဲ့ရဲ့အတွေ့အယူအားကြောင့်ပဲအကောင်းဆုံးလ ဒီကနေ့ကျွန်တော်တို့ရခိုင်ဒေသခံတရင်းတော်ပြည်စည်းကိုစက်တင်ဘာလ2ရက်နေ့စွဲနဲ့ထုတ်ပြန်ကြတဲ့ခုမှာကြီးတဲ့နိုင်ငံသားရေးဝန်ကြီးကပြောထားပါတယ်။ကမ္ဘောဒီးယားတက္ကသိုလ်ကောင်းဆောင်ကမ်ဆူခါကိုနိုင်ငံတော်သစ္စာဖောက်မှုစွဲချက်နဲ့တနင်္ဂနွေနေ့စောပိုင်းကဖနုံးပင်မြို့တော်မှာဖမ်းဆီးလိုက်တယ်လို့ဝါရင်ဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။
ဒီနေ့နိုင်ငံရှိပိုင်အော်ရီဒါဘီနယ်မှာစနေနေ့ကမိုးပြင်းထန်ရွာတာကြောင့်ပြည်နယ်အတွင်းလုပ်ငန်းတွေအားလုံးရဆိုင်သွားပါတယ်။ဒီတော့ဒီမှာပဲတောင်ချာဒေသမှာကြီးတဲ့ဆိုးရွားတဲ့ရေကြီးမှုတန်းကြောင့်ကလေးငယ်16တန်းဒီပါအသက်ငယ်ရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးညားရှင်မုံငွေဖွဲ့
တင်းကနေနဲ့ညနေဘက်6:25မိနစ်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ16.25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သွားရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.